Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမနဲ့တူတင်ဆက်ပေးပါပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas တို့နဲ့အပြည့်ရဲရေးအတွက် Israel မှာဆန္ဒပြပွဲတွေဖြစ်နေပါတယ်။ရွေးကောက်ပွဲအတွက်သံကောင်းစင်းကောက်ဖို့စစ်ကောင်စီအကြီးအကဲကပြောပါတယ်မြန်မာကိုလက်နက်တင်ပို့ဖို့ကြံစီမှုနဲ့မီဇိုရန်ပြည်နယ်မှာလူ10ဦးဆွဲချက်တင်ခံနေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာရီတိုင်းလောင်းလုံမြို့နယ်ထဲမှာစစ်ကောင်စီအဖွဲ့ကနေပြီးတော့အင်အားတိုးထားတဲ့စစ်ကြောင်းတွေကရွာတွေထဲကိုဝင်ပြီးတော့မိရှုဒေသခံတွေကိုဖမ်းဆီးခေါ်ဆောင်မှုတွေရှိနေပါတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ
်ဒေသခံရာတော့ဒါကသူတို့စစ်ကြောင်းထိုးလာတဲ့အခါမှာခေါ်တော့ဆက်ပြေးကြတယ်တော်လေးတောင်းလေးတဲမှာသူကအဲ့ဒီမိုးနဲ့လေနဲ့ဗျာဒုက္ခခံပြီးတော့အဲ့ဒီရဲအကြာကြီးနေနေရတာပေါ့အဲ့ဒီရာခမမှာကြာဖမ်းပြီးတဲ့ဟာတွေလည်းရှိတယ်ဗျာ
ဒီသတင်းပြေဆုံးတဲ့အတူတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ကရင်ပြည်ဒေသတွေကတောင်းနဲ့ချီတဲ့စစ်ဘေးဒုက္ခတွေအတွက်စာဝတ်နေရေးအတော်လေးအကြက်တဲနဲ့ရင်ဆိုင်နေရတဲ့အခြေအနေနောက်ပြီးတော့မြန်မာနိုင်ငံမှာ smart gas နဲ့73စီရောင်းချဖို့စီစဉ်နေတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုခြေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
Hamas အဖွဲ့နဲ့အပြစ်အခက်ရဲစဲရေးသဘောတူညီချက်ရဖို့အတွက်Israel အစိုးရကိုဖိအားပေးတဲ့အနေနဲ့ Israel ရဲ့အကြီးဆုံးအလုပ်သမားတမကကဥဆောင်ပြီးအထွေထွေတပိတ်ဆင်နွှဲနေပါဗျ။ဂါဇာကမ်းမြောက်ဒေသမှာဖမ်းဆီးခံခဲ့ရတဲ့တရားခံတွေထဲကနောက်ထပ်6ဦးသေဆုံးခဲ့ပြီးရပ်ပိုင်းအကြာမှာပဲအခုလိုအထွေထွေတပိတ်ဆင်နွှဲကြတာပါ။အဲ့ဒီတပိတ်ကြောင့်ဗန်တွေအများသုံးသေယူပို့ဆောင်ရေးနေရာတွေ၊ဆေးရုံတွေ၊စတိုးဆိုင်တွေနဲ့နိုင်ငံရဲ့အဓိကလေဆိပ်စတဲ့နေရာတွေမှာအခက်အခဲတွေနဲ့တွေ့ကြုံနေကြရပါဗျ။အလုပ်သမားတမကကိုဥဆောင်သူကတော့ဂါဇာကမ်းမြောက်ဒေသမှာရှိတဲ့ Hamas တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားခံတွေလွတ်မြောက်ရေးအတွက်အပြစ်ခက်ရဲစဲရေးသဘောတူညီချက်ရဖို့ဟာအရေးကြီးကြောင်းတနင်္ဂနွေနေ့ကပြောပါတယ်။တရားခံတွေဟာစစ်သွေးကြွတွေစခန်းချနေတဲ့မြေအောက်ဥမင်လှိုင်တွေထဲမှာအသက်ခံခဲ့ရကြောင်းနဲ့အဲ့လိုအသက်ခံလိုက်ရတဲ့ကလေးတွေရဲ့ကြောက်လန့်တကြားအော်နေတဲ့အတန်တွေကိုလစ်လူရှုထားလို့မရပါဘူးလို့လည်းသူကပြောပါတယ်။တနင်္ဂနွေညကစခဲ့တဲ့ဆန္ဒပြပွဲကတနင်္လာနေ့မှာတော့ပုံမပြင်းထန်လာခဲ့ပြီးထောင်ပေါင်းများစွာသောလူအုပ်ကြီးကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကို Hamas တို့နဲ့အပြစ်ရဲရေးသဘောတူဖို့တိုက်တွန်းနေတာပါ။တရားခံတွေရဲ့ဆွေမျိုးတွေကလည်းတေဆုံးသူတွေကိုကူစားပြုတဲ့ခေါင်းတလားတွေကိုကင်ဆောင်ပြီး Telvit မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဂျေရုဆလင်မှာရှိတဲ့နက်တန်ယာဟုရဲ့ရုံးခန်းအပြင်ဘက်မှာလည်းလူထောင်ပေါင်းများစွာဟာစုဝေးဆန္ဒပြနေကြပါတယ်။တနင်္ဂနွေနေ့အစောပိုင်းကတော့တေဆုံးသွားသူတွေရဲ့ရုပ်အလောင်းတွေကိုပြန်လည်တွေ့ရှိပြီးတဲ့နောက် Hamas တွေနဲ့တိုက်ပွဲတွေအရှိန်မြင့်သွားမယ်လို့ Israel ဝန်ကြီးချုပ်ကပြောထားပါတယ်ရှင်။
ယူကရိန်းနိုင်ငံရဲ့မြို့တော် Kiev အပါအဝင်နိုင်ငံတွင်းကမြို့တော်တော်များများကိုရုရှားကနေပြီးတော့ဒုံးကျည်တွေဒရုန်းရင်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိတဲ့သူတွေကဒီကနေ့စက်တင်ဘာလ2ရက်နေ့မှာပြောလိုက်ပါတယ်။ Kiev မြို့ကိုရုရှားတို့ကပယ်ထိန်တက်နဲ့တိုက်ချင်းပစ်ဒုံးကျည်ဆယ်စင်းစီနဲ့တိုက်ခိုက်ခဲ့တယ်လို့မြို့တော်စစ်ဘက်လုံခြုံရေးအကြီးအကဲ Shahid Podko က Telegram လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။ဒုံးကျည်တွေကိုယူကရိန်းထုတ်လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ကြားဖြတ်တိုက်ခိုက်ခဲ့တာမှာပြတ်ကျလာတဲ့အပိုင်းစာတွေထိမှန်ပြီးတော့အ ਨੇ စုံလူနှုတ်ဦးထိခိုက်ဒဏ်ရာရသွားတယ်လို့မြို့တော်ဝန် Vitali Klitschko ကပြောပါတယ်ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်ရေဖြန့်ချီရေးဌာနက Vylao နဲ့ဘုံခိုကျင်းဖြစ်တဲ့အုံပြုနေတဲ့မြေအောက်ယထာဘူတာယုံအဝတို့လည်းပျက်စီးသွားပါတယ်ယူကရိန်းနိုင်ငံတင်းကဒေသတော်တော်များများကိုပိတ်မှတ်ထားပြီးတော့ရုရှားတို့ပိတ်လွတ်လိုက်တဲ့ဒုံးကျည်35စင်းနဲ့က22စင်းနဲ့ဒရုန်းယာဉ်23စင်းနဲ့ကအစင်း20ကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောပါတယ်ရှင
်ဒီမိုကရက်တစ်သမ္မတလောင်းဖြစ်တဲ့ကမ်လာဟဲရစ်စ်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်တို့နှစ်ဦးပူးပေါင်းပြီးပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်ပွဲတစ်ခုဒီနေ့လုပ်သွားဖို့ရှိနေပါတယ်ပစ်စပက်မြို့မှာလုပ်မဲ့အလုသမားနေ့ချီတက်ပွဲကိုတက်ရောက်ပြီးသမ္မတနဲ့ဒုသမ္မတလို့စကားပြောကြမှာဖြစ်ပါတယ်။ဒါဟာ2024ခုနှစ်ရွေးကောက်ပွဲအတွက်သူတို့နှစ်ဦးပရမအောင်အကြိမ်ဖြစ်နိုင်ငံရေးစင်မြင့်မှာစကားပြောကြတာလည်းဖြစ်ပါတယ်။ကမ်လာဟဲရစ်စ်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်ခဲ့ပြီးကတည်းက Pennsylvania မဲဆန္ဒရှင်တွေကတက်ကြွနေကြသလို Minnesota ပြည်နယ်မှာလည်း Harris နဲ့ Duke Tamara လောင်း Tim Walz တို့အတွက်ကူညီလှုပ်ဆောင်ပေးမဲ့စေတနာဝန်ထမ်းအသစ်ထောက်ပေါင်းများစွာကစာရင်းပေးခဲ့ကြပါတယ်။စီးပွားရေးအခွင့်အလမ်းတွေရမယ့်အနာဂတ်အတွက်တိုက်ပွဲဝင်နေကြောင်း American နိုင်ငံသားတိုင်းအိမ်တလုံးနိုင်ငံလုပ်ငန်းတစ်ခုပိုင်ဆိုင်ရေးလူနေမှုဇီးရှော့ချပေးနေအောက်ခြေနဲ့အလေအလက်စီးပွားရေးလုပ်ငန်းတွေကိုတိုးမြှင့်ရေးအတွက်လှုပ်ဆောင်သွားမယ်ကြောင်းသမ္မတလောင်း Harris ကပြောထားပါဗျ။ Harris ကိုသမ္မတဘိုင်ဒန်ကအပြည့်အဝပံ့ပိုးမှုတွေပေးထားပြီးဖြစ်တဲ့အတွက်သူ့ပေါ်ထောက်ခံရေးအထူးတလဲတောင်းဆိုနေဖို့မလိုဘူးလို့လည်းသူကပြောထားပါရှင်
။ဂျာမနီနိုင်ငံအရှေ့ပိုင်းဆာဆိုနီနဲ့သူရီဂင်ရာပြည်내နှစ်ခုရဲ့ဒေသန္တရရွေးကောက်ပွဲတွေမှာတော့လက်ရာစွန်း AFD ပါတီကအနိုင်ရခဲ့တဲ့အပေါ်ဝန်ကြီးချုပ် Olaf Scholz ကဆိုရင်တလို့အဓိကပါတီကြီးတွေအနေနဲ့လက်ရာအစွန်းရောက်တွေမပါဝင်တဲ့အစိုးရဖွဲ့ဖို့တိုက်တွန်းလိုက်ပါတယ်။တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ဒီဒေသန္တရရွေးကောက်ပွဲတွေမှာတော့ဝန်ကြီးချုပ်ရဲ့ဗဟိုလက်ဝဲရိတ်ညွန်ပေါင်းအဖွဲ့ကရှုံးနိမ့်ခဲ့ပါတယ်။အမျိုးသားရေးဝါဒီ AFD ပါတီကဒုတိယကမ္ဘာစစ်နောက်ပိုင်းပြည်내ဥပဒေပြုရွေးကောက်ပွဲတွေမှာပထမဆုံးအနိုင်ရတဲ့လက်ရာစွန်းပါတီဖြစ်ပါတယ်။ဆာဆိုနီနဲ့သူရီဂီယာပြည်내ရွေးကောက်ပွဲတွေမှာအနိုင်ရတဲ့လက်ရာစွန်းပါတီနဲ့ပူးပေါင်းမှုကိုတော့တခြားပါတီတွေကလက်မခံငြင်းဆန်နေပါတယ်။ဒါပေမဲ့ရုရှားတို့နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသလိုရွှေပြောင်းနေထိုင်သူတွေကိုလက်မခံဆန့်ကျင်တဲ့လက်ရာစွန်းပါတီကပြည်내နှစ်ခုစလုံးမှာတရားသူကြီးတွေထိတ်တန့်လုံခြုံရေးအရာရှိတွေလို့အရေးပါတဲ့ယာရုဆုံးဖြတ်ချက်နေရာတွေအတွက်လုံလောက်တဲ့မဲအရေးအတွက်ရထားပါတယ်။ဒါကြောင့်မို့လို့ဒီပြည်နယ်နှစ်ခုရဲ့ရွေးကောက်ပွဲရလဒ်တွေဟာစိုးရိမ်စရာဖြစ်ပါတယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြတာကိုရိုက်တာသတင်းမှာဖော်ပြပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်ကောင်စီကလာမယ့်အောက်တိုဘာလ1ရက်နေ့ကနေ15ရက်ကြားတနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကောက်ယူသွားမှာဖြစ်ပြီးရရှိတဲ့အချက်အလက်တွေကို2025ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအတွက်အသုံးပြုသွားမယ်လို့စက်တင်ဘာလ1ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်မှာစစ်ကောင်စီအကြီးအကဲကပြောထားပါဗျ။2023ခုနှစ်သကောင်စင်းဥပဒေဟာပြည်သူတွေရဲ့ကိုယ်ရေးအချက်အလက်ကိုလုံခြုံမှုပေးထားတဲ့အတွက်ရေယုံကြည်ကြည်ဖြေကြားဖို့လိုအပ်တယ်လို့လည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါဗျ။နိုင်ငံအတွက်အရေးကြီးတဲ့အချက်အလက်ဖြစ်တယ်လို့နောက်အနာဂတ်မျိုးဆက်သစ်တွေရဲ့အကျိုးအတွက်စိုးရင်ကြောင်းကြကင်းကင်းနဲ့အမှန်တိုင်းဖြေပေးကြဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးမှုပန်းတိုင်နဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ရမှာလဲအထောက်အခုဖြစ်ဖို့ရည်ရွယ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စလေတမ်းမကြီးဦးကျော်မိုးထွန်းကတော့စစ်ကောင်စီကလုံးမဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မျှတာပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတည်းရဖြစ်မလာနိုင်တယ်လို့ပြည်သူတွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေသာပိုများလာနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကကုလသမဂ္ဂဌာနချုပ်မှလုတ်ခဲ့တဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNFPA တို့ရဲ့2024ခုနှစ်ဒုတိယအကြိမ်အတွက်ပုံမှန်အစည်းအဝေးမှာပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကလည်းမြန်မာနိုင်ငံမှာရှိတဲ့လူ့ရေးရဲ့68ရာခိုင်နှုန်းလောက်နေထိုင်တဲ့နေမြေ86ရာခိုင်နှုန်းကိုစစ်ကောင်စီအနေနဲ့အပြည့်အဝမထိန်းချုပ်နိုင်တော့တာကိုပြီးခဲ့တဲ့မေလလုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းကလက်နက်ကင်ဖွဲ့စည်းတွေထံကိုလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေတင်ပို့ဖို့ကြံစီမှုနဲ့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီ NIA ကမီဇိုရန်ပြည်နယ်မှာလူ10ဦးကိုဆွဲချက်တင်လိုက်ပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်တစ်လျှောက်လက်နက်ခဲရက်နဲ့ဖောက်ခွဲရေးပစ္စည်းတွေမှောင်ခိုတယ်ဆောင်လာတဲ့ကွန်ရက်အဖွဲ့ဝင်10ဦးကိုဆွဲချက်တင်လိုက်တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီကထုတ်ပြန်ပါတယ်။မီဇိုရန်ပြည်နယ်ရဲ့မြို့တော်အိုက်ဇော့ခရိုင်ကီလီကွန်ရဲစခန်းအပိုင်းကယ်စီကျေးရွာမှာရပ်ထားတဲ့မော်တော်ယာဉ်နှစ်စင်းပေါ်မှာအဲ့ဒီလက်နက်ခဲရက်နဲ့ဖောက်ခွဲရေးပစ္စည်းအများအပြားတင်ဆောင်ထားတာကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီကားပေါ်မှာပါလာတဲ့လူ၄ဦးကို2022ခုနှစ်မေလကတည်းကသူတို့ကိုဖမ်းဆီးအမှုဖွင့်ခဲ့တာပါမြန်မာနိုင်ငံထဲမှာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကမီဇိုရန်ပြည်နယ်ထဲမှာရှိနေတဲ့သူတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံထဲကိုအဲ့ဒီလက်နက်ခဲရက်မီးကျောက်တွေကိုတင်သွင်းဖို့စ조사နေတာလို့ဆိုပါတယ်အဲ့ဒီဆွဲချက်တင်ခံရတဲ့သူတွေထဲမှာတော့တခြားလူတွေကမြန်မာနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တွေကိုကူညီပေးဖို့ဓာတ်ရိုက်ပါဝင်ပတ်သက်နေတဲ့သူတွေဖြစ်တယ်လို့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်
မြန်မာနိုင်ငံထဲမှာရှိနေတဲ့ online ရာဇဝတ်ဂိုင်းတစ်ခုအတွက်တောင်းရင်မြစ်ကိုဖျက်ပြီး internet line ချိတ်ဆက်နိုင်မှုကြိုးစားနေတဲ့ထိုင်းနိုင်ငံသားအမျိုးသားတူကိုတနင်္ဂနွေနေ့ကဖမ်းဆီးမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါရယ်မဲဆောက်ခရိုင်နာတောင်းရင်မြစ်တလျှောက်နေကြားဆောင်တပ်တွေနဲ့ရဲတွေကပူးပေါင်းကင်းလဲ့နေစဉ်မှာအခုလိုဖမ်းမိခဲ့တာပါတရခန့်လို့တန်တရားရှိသူဟာ internet cable ကြိုးတွေဝါယာကြိုးတွေအပါအဝင်အခြားကိရိယာတွေကိုထိုင်းမြန်မာနေဆက်မြစ်ဖြစ်တဲ့တောင်းရင်မြစ်ရေတွေကနေဖြတ်တန်းတည်ယူဖို့အတွက်ကြိုးစားနေစဉ်မှာပဲအဖမ်းခံခဲ့ရတာပါထိုင်းနိုင်ငံကတာဝန်ရှိသူတွေဟာကမ်ဘောဒီးယားနိုင်ငံနဲ့ကိုတရမဝင် internet line သွေးယူသူတွေနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့ online ရာဇဝတ်ကိန်းတွေကိုဖမ်းဆီးနိုင်ရေးအတွက်စစ်စင်ရေးတွေဆင်နွှဲနေတာဖြစ်ပြီးပြီးခဲ့တဲ့မေလတုန်းကလည်းရွှေကုတ်ကုံမြို့ကိုဆက်သွယ်ထားတဲ့ phone line နဲ့ internet line တွေကိုဖျက်တောက်ခဲ့ပါသေးတယ်ရှင
်အမေရိကန်ပြည်သူတွေဟာဒီကနေ့ကြာရောက်တဲ့ Labor Day အလုသမားနေ့အားလည်းရက်ကိုနိုင်ငံတော်ဝန်ဆင်နွှဲနေကြပါတယ်နှစ်စဉ်နှစ်တိုင်းစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုသမားနေ့အားလည်းရက်ဖြစ်နေအမေရိကန်ပြည်ထောင်စုမှာသတ်မှတ်ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒီနှစ်အားလည်းရက်ရှိသတင်းပတ်မှာတော့ခီးသွွားတဲ့သူကမနစ်ကထက်၈ရာခိုင်နှုန်းပိုများလာပြီးတော့လေရင်နဲ့ခီးသွွားလာသူက18တန်းလောက်ရှိနိုင်တယ်လို့အမေရိကန်သံယူပို့ဆောင်ရေးဌာနကခန့်မှန်းပါတယ်။ဖျက်မြဓာတ်ဆီဈေးနှုန်းကလည်း၁၀ရာခိုင်နှုန်းကျော်ကျဆင်းနေတာကြောင့်ကားနဲ့ခီးသွွားသူတွေကမနစ်ကထက်ပိုပြီးတော့များနိုင်ပါတယ်။သမရဂရိုဗာကလီဗလန်လက်ထက်မှာ1894ခုနှစ်မှာနှစ်စဉ်နှစ်တိုင်းစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုသမားနေ့အားလည်းရက်အဖြစ်နဲ့တရားဝင်လက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။1882ခုနှစ်မှာတော့နယူးယောက်မြို့မှာအလုသမားပေါင်း1000ပါဝင်ပြီးတော့စတင်ပြီးအလုသမားနေ့အလှပြချီတက်ပွဲတွေရဲ့ကိုတော့နိုင်ငံတော်ဝန်မျိုးတွေမှာဒီကနေ့ပြုလုပ်ကျင်းပကြမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့တနင်္လာရီတိုင်းလောင်းလုံမြို့နယ်ထဲမှာစစ်ကောင်စီကရွာတွေထဲကိုဝင်ပြီးတော့မီးရှို့ဒေသခံတွေကိုဖမ်းဆီးခေါ်ဆောင်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။တနင်္လာရီတိုင်းလောင်းလုံမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့အင်အားထပ်တိုးထားတဲ့စစ်ကြောင်းနှစ်ကြောင်းကရွာတွေထဲကိုဝင်ပြီးတော့မီးရှို့နောက်ပြီးတော့ဒေသခံပြည်သူတွေကိုဖမ်းဆီးခေါ်ဆောင်နေတယ်လို့ရွာခံပြည်သူတွေနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီကစစ်ကြောင်းထိုးတဲ့အချိန်မှာဒေသခံပြည်သူတချို့ပြစ်ဒဏ်ခံရတာတွေလည်းရှိနေပါဗျ။လောင်းလုံမြို့နယ်ထဲမှာရောက်ရှိနေတဲ့စစ်ကောင်စီစစ်ကြောင်းတွေရဲ့စီးရဲလှုပ်ရှားမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါဗျ
။လောင်းလုံမြို့နယ်ထဲမှာအရင်ကစစ်ကောင်စီစစ်ကြောင်းဟာမောင်းမကန်နဲ့အနီးတစ်ဝိုက်ကရွာတွေထဲကိုဝင်ရောက်နေတဲ့အဖွဲ့တစ်ဖွဲ့ပဲရှိခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့တုန်းကစစ်ကောင်စီရဲ့ခြေလျင်တက်ရင်ခါလိုက်ရ104တိုက်ခိုက်ခံရပြီးတဲ့နောက်မှာနောက်ထပ်စစ်ကြောင်းတစ်ခုထပ်တိုးလာတာတွေ့ရတယ်လို့လောင်းလုံပကဖရဲဘော်တို့ကပြောပါတယ်
။စစ်ကြောင်းကနှစ်နေရထိုးတယ်။နှစ်နေရကိုခွဲပြီးတော့ထိုးတာပေါ့နော်။ပထမတနေရပဲထိုးတာ။တနေရပဲထိုးတဲ့ခါကျတော့သဘောဆိုင်ကြည်ကြီးအဲ့ဒီမောင်းမကန်ဘက်ကိုပေါ့နော်။မောင်းမကန်ဘက်ကိုတနေရထိုးတယ်ပေါ့နော်။အစထိုးတာ။အဲ့ဒီထိုးတဲ့အချိန်မှာပဲဒီခလာရတရားလေးကိုလာပြစ်တာပတ်တပတ်နေပြီးတော့လာပြစ်တာစနတ်တွေလည်းရလိုက်တယ်ဗျအဲ့ဒီတော့အဲ့ဒီတရားခလာရတရားလေးနေပြီးစိတ်ကတကြောပြတ်ထွက်တယ်ပြတ်ထွက်ပြီးတော့မြူဟောင်းရွာဘက်ကိုစိတ်ကြောထိုးသွားတယ်အဲ့ဒီစိတ်ကြောကလေစိတ်ကြောကနှစ်ကြောဖြစ်သွားတယ်နှစ်ကြောဖြစ်သွားတယ်အဲအားတော့စိတ်ကြောတကြောမှာ150နီးပါးလောက်ရှိတယ်ဗျတရားကြော်လေးကြီးပဲ
စစ်ကြောင်းရွာတွေတဲကိုဝင်ရင်လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ရွာသားတွေဖမ်းဆီးခေါ်ဆောင်ခံရတဲ့ဖြစ်စဉ်ကလည်းလောင်းလုံးမြို့နယ်မှာရှိနေပါတယ်အခုနောက်ထပ်တိုးလာတဲ့စစ်ကြောင်းဟာမြို့ဟောင်းဖွားပုတ်ပြင်ဘူချိုင်းနဲ့စခန်းကြီးစွန်တောင်ပေါ်အဲ့ဒီရွာတွေမှာလှည့်လည်နေတာလို့ပြောပါတယ
်မမကဘက်မှာစစ်ကြောင်းကတော့လောက်ဝဲလောက်တော့ရှိနေပြီဗျအဲ့ဒီစစ်ကြောင်းမထိုးခင်ကနေပြီးတော့အဲ့ဒီစစ်ကြောင်းဆိုးတဲ့ချိန်ကြီးကြားထဲမှာလည်းဒီလူတွေသိဖို့ရှိတယ်ချင်းတို့လက်နက်ကြီးနဲ့ပြဲတော့ရွာထဲကိုပြေးလို့နေတဲ့ဟာတွေရှိတယ်သူတို့စစ်ကြောင်းလာတဲ့အချိန်ဖြတ်ပြေးတာသိလို့ပြစ်တက်လိုက်တာတွေရှိတယ်။မနေ့ကကျတော့ဒီမြောက်ဟောင်းရွာဘက်မှာရောက်နေတဲ့စစ်ကြောင်းတွေပြီးတော့အဲ့ဒီရွာသားတို့ကိုဖမ်းပြီးတော့ပြစ်တက်လိုက်တယ်ဆိုပြီးတော့လည်းကျွန်တော်တို့ကြားရတာရှိတယ်ဗျ။စစ်ကြောင်းဟိုမရွေ့ပဲနဲ့ဒီရွာသားရွာပတ်လက်လက်ပြီးတော့မီးရှို့နေတယ
်။စစ်ကြောင်းရွာထဲဝင်ချိန်မှာရွာသားတချို့ပြစ်တက်ခံရတဲ့အခြေအနေတွေကိုဒေတာတွင်းမီဒီယာတွေမှာလည်းဖော်ပြထားကြပါတယ်
။ဒီစစ်ကြောင်းတွေကအဲ့ဒီနောက်တဝိုက်မှာပဲရှိနေသေးတယ်ဗျ။မီးရှို့လိုက်အဲ့ဒီနောက်မှာနေလိုက်အဲ့လိုပဲနေနေတယ်။ဖမ်းလိုက်ကြံလောလိုက်အဲ့လိုမျိုးလည်းရှိနေတယ်ဗျ။အခုကအသေးမခံရတော့သူကဒေသခံရတော့ဗျာသူတို့ဆက်ကြောက်ထိုးလာတဲ့အခါမှာအခုတော့ဆက်သေးကြတယ်။တောင်းလေးတောင်းလေးတည်းမှာသူကအဲ့ဒီမိုးနဲ့လေနဲ့ဗျာဒုက္ခခံပြီးတော့အဲ့ရဲအကြာကြီးနေနေရတယ်ပေါ့နော်။အဲ့ဒီကြောင့်မှမပြန်ဖမ်းမိတဲ့ဟာတွေလည်းရှိတယ်ဗျ
။ရွာမှနေထိုင်သူတွေကသူတို့ရဲ့ရွာနဲ့အနီးတစ်ဝိုက်မှာဆက်ကြောက်ဝင်လာပြီဆိုတာနဲ့ဘေးလို့ရစီထွက်ပြေးကြတာပါ။ရွာရဲ့ခက်လလန်းကနေအခြေအနေကိုစနေနိုင်ရင်ရွာထဲပြန်ဝင်နိုင်ဖို့ကိုစောင့်နေကြတယ်လို့ထွက်ပြေးနေတဲ့ရွာကန်တူဦးကပြောပါတယ်
။
အခုမွေးရှူတဲ့ဟိုကဘယ်လိုဘယ်နဲ့ရောက်မှမသိသေးဘူးအဲ့တော့မွေးရှူတော့မွေးရှူတော့တော်နေကြတယ်မနေ့ကပြသခဲ့တယ်လို့တော့ပြောတာပဲဘယ်နဲ့ရောက်ရှိသေးမှမသိသေးဘူးမှာဟိုကသူတော်မွေးရှူကားသုံးစီးသွားတာနှစ်စီးတော့ပြန်လာပြီလေတစ်စီးကျန်ခဲ့တယ်အဲ့လိုမျိုးလေတိုက်ပွဲမရှိဘူးတတ်မဲ့ဖို့လည်းပြင်းနေတာဆိုးတယ်ဆိုးတယ်ဆိုးတယ်မွေးဘူးနေဆိုးတာမဟုတ်ဘူးကလေးလေးပါတော့အကုန်ပြင်းတယ်ပုံပြင်းနေတယ်မှာတရားဝမကြံဘူးဒါပေမဲ့ကျွန်တော်တို့ရောခိုင်းလာတယ်အကုန်ဆောင်နေရတော့ပဲ
လောင်းလုံးမြို့နယ်တဲကစစ်ကြောင်းတစ်ခုထဲမှာတစ်ခုကမောင်းမကန်နဲ့အနီးတဝိုက်ကရွာတွေထဲမှာအထိုင်ချပြီးခြေလျင်တက်ရင်ခါလာရ104တိုက်ခိုက်ခံရပြီးနောက်ထပ်တိုးလိုက်တဲ့စစ်ကြောင်းကတော့အော်ဂုလ31ရက်နေ့ကစပြီးဒီကနေ့အထိရွာမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးနေတယ်လို့ထွက်ပြေးနေတဲ့ရွာကန်တွေကပြောပါတယ်ခင်ဗျာ
ဒါကတော့တနင်္လာနေ့တိုင်းလောင်းလုံးမြို့နယ်ဘက်ကအခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နီဘက်ကစစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကြောင့်ကိုတင်ပြပေးကြပါတယ်တိုက်ပွဲတွေပြင်းထန်ဖြစ်ပွားထားတဲ့ကရင်နီဒေသမှာတော့တောင်းနဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေဟာနီးစပ်ရာမြို့နယ်အသီးသီးမှာတိမ်းရှောင်နေကြရဆဲဖြစ်ပါတယ်သူတို့ရောက်ရှိနေတဲ့နေရာမှာနေစားအလုပ်တွေလုပ်ပြီးတော့ဝန်းစားအတွက်ရုန်းကန်ဖြည့်ရှင်းနေကြရပေမဲ့စားနဲ့ရိတ်ခါလောင်းကားမှုမရှိဘူးလို့ကိုရိုင်းယွန်ဆိုင်ကြုံတွေ့နေရသူတွေက VOA ကိုပြောပါတယ်စားစရာစံပြက်လက်မှုမရှိအောင်လို့စံပြုတ်ပြုတ်ပြီးတော့တောက်နေရတဲ့အခြေအနေစိုက်နေတာပါဒီလိုစားရေးတောက်ရေးကြက်တဲနေတဲ့အပြင်ခြေထောက်လက်ခန္ဓာကိုယ်ပေါ်မှာလည်းအနီရောင်အဖုပိတ်နေထွက်တဲ့အရေပြားယောဂါတွေခံစားနေရပြီးတော့သူတို့အတွက်ကျန်းမာရေးဆောင်ရှောက်မှုကမရှိသလောက်ဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်တင်ပြပေးထားပါတယ်
။စစ်အာဏာသိမ်းမှုနောက်ပိုင်းကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြားကရင်နီဒေသနေရာအနှံ့အပြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်လာနေတာပါ။ဒါကြောင့်ဒီပြည်နယ်လုံးအတိုင်းအတာနဲ့စစ်ဘေးဒဏ်ရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။လက်ရှိကရင်ပြည်နယ်ထဲမှာခေါ်လုံနေသူတွေရှိသလိုအများစုကပင်လောင်းဖေခုံစတဲ့နိဆာယာမြို့နယ်အသီးသီးမှာတိမ်းရှောင်သွားကြပါတယ်။ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်လာကြတာဟာအနည်းဆုံးနှစ်နှစ်ကျော်တန်တန်ရှိသွားပါပြီ။ကျက်ပြန့်လာတဲ့စည်ရေးပိပခါကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေရပြီးအနေဆင်းရဲအစားဆင်းရဲနဲ့ဒုက္ခအမျိုးမျိုးကြုံတွေ့နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။စနရိတ်ခအခက်ခဲကြောင့်ဆံပြုတ်ပြုတ်တောက်နေရတဲ့အခြေအနေရင်ဆိုင်နေရပြီလို့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ဘက်ခလုံးလာတဲ့လွန်ကော်မြို့နယ်နွားလဝူကျေးရွာကစစ်ဘေးရှောင်အမျိုးသမီးတူဦးက VOA ကိုပြောပါတယ်
။ကလေးကတစ်ဖက်ဆိုတော့အင်းငါးခါလည်းပေးရတော့မပြေဒီမှာခဏဒီမြအဝငါးလျှော်လဲတောလျှော်လိုက်တဲ့အဲရတဲ့ဟာနဲ့လောက်အောင်စားတယ်အဲ့ဒါနဲ့ဆံတက်တက်ကြီးတော့မဟုတ်ဘူးကတတိမကြီးလောက်ကျန်ရင်အဲ့ဒါဆံပြုတ်လေးပါလေပြုတ်တော့အဲ့လိုပဲလောက်လိုက်တယ်အမတော်မိသားစုကကလေးရ၄ရက်လည်းများနဲ့ဆိုတော့၆ရက်ဦးရဲ့သူမတွေလည်းပါလာတယ်အကုန်လုံး၁၁ရက်ရှိတယ်ပြင်ကြီးအလုပ်ကလည်းသူပြေးဆောင်ဆိုတော့ဆောစလဲလို့လည်းတင်းနေရှိရှိတယ်မရှိတယ်အများဆုံးမင်းချမ်းပါသေးလို့ပဲစပောင်းတယ်အဲ့ဒါမှကိုယ်နေရာကိုပြန်နေရမှာလေ
ကီနီစီပေးဆောင်တွေကနိဆရာကျေးရွာဖုန်ကြီးကျောင်းနဲ့ယာယီစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့ယာယီတဲထိုးနေတာနဲ့တချို့ကအိမ်ငှားနေကြပါတယ်နေထိုင်စားတောက်စီကြီးမားနေခြင်းပံဖို့ကူညီမှုတွေမျှော်လင့်မိတယ်လို့နောက်ထပ်စစ်ဆောင်တဦးကလည်းပြောပါတယ
်သူတို့မပြေဘူးဗျာအိမ်ငှားပြီးနေရတယ်တနောင်အတိတ်လောဆယ်ရတော့ဘယ်မျိုးတော့ထောက်ပံ့ကြည့်ပြီးပါရတော့မရဘူးပေါ့လူတို့လူကျင်တာပေါ့သူဆက်တွေ့လူဆက်တွေ့ရနေတယ
်ကာလရှည်ကြာစစ်ဘေးရှောင်ရပြီးတဲ့နောက်ပိုင်းအစာအသောက်စတဲ့ပစ္စည်းတွေကူညီပေးမဲ့အလူရှင်တွေမရှိသလောက်ရှားပါးလာပါတယ်အလုတ်ကန်ရှားပါးဝင်ငွေမရှိတာကြောင့်စစ်ဆောင်အများစုကကြက်တဲတဲ့ဘဝကိုရောက်ရှိနေကြပါတယ်။ကရင်နီပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အနေနဲ့စစ်ဘေးရှောင်တွေအတွက်တန်းနိုင်သလောက်ပံ့ပိုးမှုပေးနေပေမဲ့လူတိုင်းကိုအကူအညီမပေးနိုင်သေးဘူးလို့ IEC အတွင်းရေးမှူးနှစ်ကိုပညာက VOA ကိုပြောဆိုမှုပါတယ်။နေစားကရတဲ့ဝင်ဝင်နဲ့ဝန်းစာအတွက်လောင်းကားမှုမရှိဘဲချင်းငါစားတော့ရင်လက်ရှိအကျွေး6သိန်းတင်နေတယ်လို့မန္တလေးတိုင်းတာစီမြို့နယ်ဘက်ကိုခေလုံသွားတဲ့လွိုက်ကောစစ်ဆောင်တူကအခုလိုပြောပါတယ
်ကျွန်တော်တို့ကုံစိရောင်းကြည့်သေးတယ်လေအစင်မပြေဘူးစားစရိတ်တွေကြီးတော့ခါကြတော့အရင်လည်းမရှိရပါတယ်မိသားစုများတယ်လေမိသားစုဆွေရအကျွေးရ6ပင်းလောက်ပြင်နေပြီကုံစိတွေရောင်းလာလည်းအစင်မပြေဘူးအခုကစားနေရခါကျက်လက်တဲ့သေဝါပစ္စည်းဘုံလိုတယ်အမျိုးမျိုးဒီမှာအခက်ခဲတွေအများကြီးပဲကျွန်တော်တို့ခက်လို့မျိုးစံစီစားအစာဝယ်စားရတာအစင်မပြေဘူးစံတပီ9000လောက်ဝယ်စားရတယ်စံတပီ9000နေစားက6000ဝယ်ရတယ်အဲ့ဒါနေ့တိုင်းခေါ်တော့မှမရှိဖြစ်နေတယ်ညလေးချက်တရားကုန်သွားအခုမှဘဝကိုတိတ်ကနေပြန်စားရတော့တော်တော်ဒုက္ခရောက်နေ
စစ်ဆောင်အများစုကစားတောက်ရေးကြက်တဲ့အပြင်ဖျားနာတာနဲ့အခြေပြားယောဂါတွေဖြစ်နေကြပါတယ်ကလေးတင်ငယ်နဲ့တက်ကြီးပိုင်းကအစရာရန်လို့အဖုပိတ်ထွက်လာတဲ့အခြေပြားယောဂါဟာလက်နဲ့ချီကြာဖြစ်ပွားနေပြီးကျန်းမာရေးဆောင်ရှားမှုမရှိဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ် ပင်လောင်မြို့နယ်ဘက်ခေလွန်လာတဲ့စစ်ရှောင်းမြို့သမီးကသူတို့မိသားစုဝင်၁၁ယောက်ရှိပြီးလူတိုင်းကအရေးပြာယောဂါဖြစ်နေတယ်လို့ပြောပါတယ်
အင်းလုံးဖြစ်နေတာခုအပင်းနေရတယ်ဒီလိုပဲဆေးလေးပါလေးဝယ်တော့အဲ့လောက်ပဲပြောင်းလိုက်ပြန်ဖြစ်လိုက်အဲ့လိုဖြစ်နေ၄လ၅လလောက်ရှိပြီလူတိုင်းလိုဖြစ်တယ်အခုရွာမှာတောင်ပေါ်တွေမှာအဲ့လိုစီးပွားဆောင်တွေလည်းအကုန်ဖြစ်တယ်ခေချားတော့ရှိတယ်ကိုမဆန့်အစင်မပြေတော့မပြနိုင်ဘူး
စီဘီဆောင်တွေအတွက်အခြေခံစာနာရိတ်ခန်းနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အပေါ်ကရပြည်နယ်အစိုးရအဖွဲ့အနေနဲ့ဘာတွေဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်ဖို့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်ပိတ်ထားပါတယ်ခင်ဗျာ
။ဒါကတော့ကရင်နီဒေသဘက်ကစီဘီဆောင်တွေရဲ့အခြေအနေကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာ Smart Cat စနစ်နဲ့ဆက်သုံးစီရောင်းချဖို့စီစဉ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ဆက်သုံးစီဆိုင်တွေမှာတန်းစီပြီးတော့ဆောင်းဆိုင်ဝယ်ယူတာတွေဒီရက်ပိုင်းမှာထပ်ပြီးတော့ဖြစ်လာပါတယ်ဒီလိုမျိုးဆက်သုံးစီမလောက်မငှဖြစ်နေတာကိုထိန်းချုပ်နိုင်ရေးအတွက်ကားတစ်စင်းကိုတရက်မှာတစ်ချိန်ပဲဝယ်ယူလို့ရမယ် Smart Cat နဲ့ရောင်းချမယ်အစီအစဉ်မကြခင်ဆောင်ရွက်သွားဖို့ရှိပါတယ်လို့ဆက်သုံးစီတင်သွင်းနေတဲ့လုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငိမ့်ချန်းတင်ပြပေးထားပါတယ
်ဆက်သုံးစီဆိုင်တွေမှာစီပြက်လက်တာတန်းစီဝယ်ယူတာတွေမဖြစ်စေဖို့အတွက်ကားတစ်စီးကိုတနေ့မှတစ်ချိန်ပဲဝယ်လို့ရမယ် Smart Cat အစီအစဉ်ကိုလှုပ်ဆောင်နေတဲ့အကြောင်း73စီရောင်းချတဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါရယ်မြန်မာနိုင်ငံ73စီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းရဲ့တာဝန်ရှိသူတဦးကတော့သူတို့မကြခင်မှာဒီကိစ္စကိုသတင်းထုတ်ပြန်သွားမယ်လို့ VOA ကိုပြောပါရယ်ဟုတ
်ပါဘူးဆက်ကြည့်ကြပါဦးအသင်းကလည်းနော်ဒီကြားတဲ့ရုပ်ပြီးအဲ့လောက်ပဲတို့ရမယ်နဲ့ဆက်လာတို့လို့ရတယ်နော်ဟိုလူကြီးအသေးသေးကိုရှင်းပြလို့ဘူးနိုင်ငံတော်ဆိုင်ရာဒီကတော့နော်ဒီနေ့လို့ရှိပါသေးတယ်
။ဒီနှစ်ထဲမှာ73စီက5ချိန်လောက်ပြတ်လတ်ခဲ့တယ်လို့အငှားရင်မောင်းလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။ရန်ကုန်ကတချို့ဆိုင်တွေမှာဩဂတ်လ31ရက်ကစပြီးအကန့်အသတ်နဲ့ပြန်ရောင်းနေကြောင်းလည်းပြောပါတယ်။အောက်တိန်ဓာတ်ဆီဆေးကလည်းတက်လာပြီးတလီတာကို3100ကျပ်ဖြစ်လာတဲ့အကြောင်းအငှားရင်မောင်းတူကပြောပါတယ်။ Smart Cat နဲ့တရက်တစ်ချိန်ပဲရောင်းမယ်ဆိုရင်ဝင်ငွေနည်းသူတွေအတွက်အဆင်မပြေဘူးလို့လည်းသူကပြောပါတယ်။
တန်ပြရတယ်တန်ပြရရန်ကြီးကဟိုယူကောက်တော့မကြည့်ရဘူးဟိုကမြောက်ကတန်ကိုတို့စီဟိုကတော့ဒါအဲ့လောက်ကြည့်ရတယ်ဟိုကဝိုင်းတန်ကိုတို့စီဟိုကတော့ကြည့်ရမြေပုံသားတို့လူတော်တန်းကတော့အဲ့လောက်ကြည့်ရတယ်ဘယ်မှာကနေတော့မလုပ်ကြရဘူးသူကြည့်ဖို့ဘယ်လိုဖြစ်နေမှာကျွန်တော်ဆိုရင်လိုချင်မယ်လိုအားလို့ဒီလိုနဲ့ဆက်ရတယ်ဟိုကကိုယ်ကားတော့အများကြီးလိုချင်လို့ကြည့်ရတယ်နှစ်ပေါင်းကိုတော့မမဆုလို့ဖြစ်လို့ရှိရင်ဟိုဝိုင်းစီကပြန်လဲဆက်လို့ဘယ်လိုပို့တော့အခုဆိုလို့ရှိရင်အဲ့ဒါလည်းမရှိပါဘူးကွာအစီအအကြည့်ပြစ်တာပြန်အောင်မရဘူးဒီလိုလည်းမကြည့်ဘူးကွာတိတ်ကားလည်းမသွေးအောင်ပဲဒီမှာ
73စီကိုဆောင်းဆိုင်ဝယ်ယူတာမှာတချို့ကလိုင်စင်မဲ့ကားတွေကိုသုံးပြီး73စီကိုအလီလီထုတ်နေတဲ့သူတွေလည်းရှိတယ်လို့ပြောပါတယ်အခုလိုကားတစ်စီးကိုတရက်တစ်ခါပဲဝယ်ရမယ်ဆိုရင်အိမ်စီးကားတွေအတွက်အဆင်ပြေနိုင်ပေမဲ့လည်းလုပ်ငန်းသုံးကားတွေဥပမာပစ္စည်းပို့ဆောင်ရေးလုပ်ငန်းကကားတွေအတွက်မလုံလောက်နိုင်ဘူးလို့လည်းပြောကြပါတယ်ဒီစနစ်ကတော့စီတန်းစီတာတွေအထိုက်လျောက်ရော့သွားနိုင်ပေမဲ့လည်းပြင်ပ73စီမှောင်ခိုဈေးကွက်ကြီးမားလာနိုင်တဲ့အကြောင်းတချို့ကခံမှန်းထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာ Smart Cat စနစ်နဲ့73စီရောင်းချဖို့စီစဉ်နေတဲ့သတင်းကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမအရေးမှာတရုတ်ပါဝင်ပတ်သက်နေမှုအပေါ်ထိုင်ဝမ်ရောက်မြမအရေးလှုပ်ရှားသူတွေရဲ့တုံ့သက်ချက်အမြင်ကိုတင်ပြပေးကြပါတယ်မြန်မာ့ရွေးဦးတော်လှန်ရေးမှာစစ်ကောင်စီအသာရအောင်လို့တရုတ်နိုင်ငံကနေအားပေးအားမြောက်ပြုနေပါတယ်လို့ထိုင်ဝမ်ရောက်ဒီမိုကရေစီရေလှုပ်ရှားသူတွေကပြောပါတယ်ထိုင်ဝမ်ကိုလည်းတရုတ်ကအမြဲလိုချင်းချောက်နေပြီးတော့ဒီလိုမျိုးချင်းချောက်လေလေတရုတ်နိုင်ငံပေါ်မှာဆန့်ကျင်စိတ်ပိုးပြီးတော့ပြင်းထန်လေပဲလို့ဆိုပြီးတော့ပြောပါတယ်ထိုင်ပင်မျိုးကနေကိုအောင်အောင်ကကိုတိုင်းတွားရောက်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအရှေ့မြောက်ဒေသကတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့အနီးကပ်စောင့်ကြည့်နေပြီးတော့ဒီမြန်မာနိုင်ငံအရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့တရုတ်နိုင်ငံအနေနဲ့ဆောင်ရွက်သွားမယ်ဆိုပြီးတော့တရုတ်အစိုးရကပြောထားတာပါဒါပေမဲ့မကြခင်ရက်ပိုင်းအတွင်းတုန်းကတော့ဒီရွှေလီမြို့အုပ်ချုပ်ရေးကောင်စီကော်မတီကနေပြီးတော့ TNLA တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော်ကိုပေးပို့တဲ့စာမှာဒီတိုက်ပွဲတွေရက်စဲဖို့နဲ့ဒီတိုက်ပွဲတွေမရက်စဲဘူးဆိုလို့ရှိရင်ပြင်းထန်တဲ့အရေးယူတုံ့ပြန်မှုမျိုးနဲ့ကြုံတွေ့ရမယ်ဆိုတဲ့ချင်းချောက်စာပေးပို့ခဲ့ပါတယ်တရုတ်နိုင်ငံဟာအခုလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆက်ဖက်ခွင့်ရှိပါလားဒီထိုင်ဝမ်ရောက်မြန်မာအရေးလှူရှားသူတွေကတော့အခုလိုပြောပါတယ
်စစ်ရှုံးအောင်ဒါစစ်ကောင်စီကလုံတာကိုတရုတ်ပြည်ကနောက်ကဆပ်ပိုးဆပ်ပိုးလေးအကြီးကြီးပေးတယ်လို့ကျွန်တော်ဓာတ်ရိုက်ကိုပြောတာတရုတ်ပြည်ကျွန်တော်လုံအောင်ဆွတ်ဆွဲတာဒါမှန်တယ်လို့လည်းပြောလို့ရတယ်ဆိုတရုတ်ပြည်ရဲ့လုံတာနဲ့ပတ်သက်ပြီးကျွန်တော်လုံအောင်ကန့်ကွက်တယ်ပြီးတော့တရုတ်ပြည်ကခဏခဏပြောတယ်မြန်မာပြည်တွင်းနဲ့ပတ်သက်ပြီးတော့သူကလည်းလုံဝကိုအဲ မဆွတ်ဖတ်ပါဘူးပြောလို့ရတယ်သူပမာပြည်နဲ့ပတ်သက်ပြီးလုံးဝဆွတ်ဖတ်နေတာတရုတ်ပြည်တစ်ခုပဲရှိတယ်အဓိကကျွန်တော်ပမာပြည်လူမျိုးတယောက်နေတယ်ပမာຫນွေဥဒေါ်လာရင်းမှာဟိုဒေါ်လာဟိုတိုက်ပွဲဝင်နေတယ်ပြည်ပြည်သူတယောက်နေပြောမှာဆိုလို့ရှိရင်တရုတ်ပြည်ကလုံးဝကျွန်တော်ပမာຫນွေဥဒေါ်လာရင်းကကောင်းကျိုးပေးတဲ့လူတယောက်မဟုတ်ဘူးပမာပြည်ရဲ့ရှေ့ရေးကိုလည်းသူအတနဲ့သူ့ရဲ့ကိုကျိုးကလွယ်လို့ဘာမှကောင်းကျိုးပေးတဲ့လူတယောက်မဟုတ်ဘူးလို့ဆိုတာ
အရှိမြောက်ဒေတာကညီနောင်မဟာမိတ်သုံးပွဲတွေမှာပါတဲ့တောင်းမျိုးသားလူမျိုးရေးတက်မတော့ TNL အနေနဲ့တိုက်ပွဲတွေမရရင်အရေးယူဆောင်ရွက်မယ်ဆိုပြီးတော့ရွှေလီမြို့လွန်ကျော်ရေးကော်မတီကဩဂုတ်လ29ရက်နေ့ကနေဆွေးနဲ့စာပို့ခဲ့တာပါဒီစာနဲ့ပတ်သက်ပြီးတော့တုံ့ပြန်မှု TNL ဘိုးကော်မတီကဆွေးနွေးနေကြောင်းသိရပါတယ်ထိုင်ဝမ်မှာအခြေချနေထိုင်သူတယောက်အနေနဲ့တရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်သဘောထားနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ်
လေနဲ့ပတ်သက်ပြီးတော့အများအောင်ချင်းကြောက်တယ်အခုရေချောင်းနဲ့ပတ်သက်ပြီးတော့လည်းအများအောင်ချင်းကြောက်တယ်ဆိုတော့သူချင်းကြောက်လေပြည်သူတွေကကန်လေပဲပထမဝိုင်းကဒီတဖြည်းဖြည်းတော့သူနိုင်ငံတရုတ်ပြည်ကိုစစ်နဲ့ရှင်းမယ်ဆိုလို့ရှိရင်ရှင်းတော့မရဘူးဒါပေမဲ့သူလွတ်လပ်မှုအတွက်တော့သူထိုင်ဝမ်တော့အစဉ်တစက်ကိုစ조사ပြီးလုပ်သွားမှာအဲ့ဒီအတွက်ကိုလည်းကျွန်တော် supporting ကျွန်တော်အပြေးပါကျွန်တော်ပေးတယ
် Taiwan Alliance for Myanmar ထိုင်ဝမ်မြန်မာသွေးချင်းများအဖွဲ့အနေနဲ့2021အာဏာသိမ်းပြီးနောက်ပိုင်းကတည်းကမြန်မာပြည်တွင်းစစ်ဘေးရှောင်တွေအပြင်လိုအပ်တဲ့နေရာတွေကိုလူဒန်းဖို့အပတ်စဉ်ရမုံငွေဈေးရောက်လာတာကကျုပ်ဟိုမျိုးမြန်မာဈေးရက်မှာအခုလိုမြန်မာဒီမိုကရေစီလို့ရှားသူတွေရမုံငွေဈေးရောက်ချဖို့မြစ်တာမွန်ဆိုင်ကနေရာပေးပါတယ်
အဲ့လိုခုနပြောသလိုပေါ့လေစစ်စစ်ရှိကြတဲ့ခန်းစားလာတယ်ဆိုတော့ဒီတစ်ချိန်လဲကိုယ်မှလည်းခန်းစားရတာပေါ့နော်အဲ့လိုကလေးတွေဟိုရှေ့ကိုဒီလို Facebook မှာနေမှာလည်းအဲ့လိုကလေးတွေအဲ့လိုအတက်ခံတနပ်ပြစ်ခံရတာဘာညာဆိုတော့ခန်းစားရရင်နဲ့အဲ့လိုပျက်စီးချောင်းရင်းနဲ့မှာတို့တို့နဲ့ပေါင်းပြီးတော့မှာတို့တို့နေရာလေးပေးလိုက်တာကိုကတနင်းကနေလို့ဈေးမရောက်မဲနဲ့အဲ့ရာကိုရမုံငွေရှာပြီးတော့မှာအဲ့ PDF ကလေးတွေဟလာဒုက္ခရောက်နေတဲ့နေရာတွေမှာပေးဖို့အတွက်ကိုကိုရီးယားရမုံငွေရှာရတဲ့အဖြစ်ဖြစ်သွားတော့ဆိုတော့သူတို့အပတ်တိုင်းကိုအဲ့နေရာလေးကပေးဖြစ်သွားတာပေါ့အကုန်လုံးကိုဒီကညီကိုမောင်နှမတွေကလည်းအကုန်လုံးဝိုင်းလုတာဝိုင်းလုတဲ့လူကအများကြီးပဲဟိုနာမည်တော့မဖော်ချင်တာသူတို့ကအကုန်ဝိုင်းလုကြစိတ်ထဲမှာတော့ခံစားရတာပေါ့အကုန်လုံးကအဲ့ခံစားရတဲ့တခုတည်းန
ဲ့လေးဝယ်ရင်းလုတ်ဖြစ်သွားတာပြည်သူတချို့လည်းရှိပါတယ
်ပြည်ပြင်ဖွဲ့စည်းတွေလည်းတချို့ဖွဲ့စည်းတွေကအဲ့လိုတူသေးတယ်ပေါ့နော်နောက်ထပ်အခုဒီမှာဆိုလို့ရှင်မြို့ပြရန်ကုန်ယူစီကိုလည်းတူသေးတယ်အဲဟိုတချို့ဥမာရောတို့ဘာတို့ကလည်းသူတို့ဟိုပွဲကားတဲ့ဆိုင်ကြလို့ရှင်ပူဖြစ်တယ်။ဒီအင်းစင်ပြင်းနေလို့ရဲ့လို့တော့မဟုတ်ဘူး။ဒါမဲ့မြန်မာနိုင်ငံသားတယောက်အနေနဲ့လောက်ကိုလောက်တဲ့နဲ့တာဝန်မလို့ကလေးတွေကရှင်းရနေတက်ဖေးနေတာ။ကျွန်တော်တို့ကဒီငွေအင်အားလေးမှမစိတ်ထုတ်နိုင်ဘူးဆိုလို့ရှင်လည်းကိုယ့်အကူလက်ကြောင်လုံးပ
ြ။မချငင်းရပိုင်းအတွင်းတော့ကတရုတ်နိုင်ငံသားရေးဝင်ကြီးဝမ်ကြီးမြန်မာနိုင်ငံကိုတက်ရောက်ပြီးတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံမှုအပြီးမှာဒီရွှေလီအုပ်ချုပ်ရေးကောင်စီအာဏာပိုင်တွေကနေပြီးတော့ TNLA ကိုအခုလိုချင်းချောက်စာပေးပို့ခဲ့တာပါ။ဒါပေမဲ့လည်း2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီတိုက်ပွဲတွေဖြစ်ပွားနေတဲ့နယ်မြေအတွင်းစစ်ကောင်စီကနေပြီးတော့တိုက်လေရင်တွေအသုံးပြုပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့နယ်မြေအတွင်းမှာရှိတဲ့မြို့ရွာတွေကိုဘုံကျဲတိုက်ခိုက်တာကြောင့်လူနေအိမ်တွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့တယ်လို့မြို့ရွာနေလူတွေအတော်များများလည်းသေချာပျက်စီးခဲ့ပါတယ်။အခုလိုထိခိုက်သေဆုံးမှုတွေနဲ့ပတ်သက်ပြီးတော့တရုတ်အစိုးရအနေနဲ့စစ်ကောင်စီအပေါ်ကိုတရားဝင်ကန့်ကွက်ခဲ့သလားပြင်းပြင်းထန်ထန်ဖိအားပေးသလားဆိုတာမျိုးတော့ရှင်းရှင်းလင်းလင်းမသိရပါဘူးကျွန်တော်အောင်ပါထိုင်ပေထိုင်ဝမ်ကျွန်းကနေပြီးတော့သတင်းပေးပို့နေတာပ
ါဒါကတော့ထိုင်ပေမျိုးကနေကိုအောင်ကတိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုယူကိအစီအစဉ်နဲ့ဆက်သွယ်မေးမြန်းခန်းတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်စင်နေပါပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA Manakin Radio အစီအစဉ်ပါဝင်မနေ့ည Radio ထုတ်လွှင့်ချက်တင်နေည9နာရီရုပ်တံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးကြပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကတော်လှန်ရေးအင်အားစုတွေနဲ့အမေရိကန်ပြည်ထောင်စုတို့ကြားထိတွေ့ဆက်ဆံမှုတွေလုပ်နေပေမဲ့တရုတ်ပါဝင်အိမ်နီးချင်းနဲ့နိုင်ငံတကာရဲ့ထောက်ခံမှုအပြေအဝရဖို့ဆိုရင်တော့စစ်ပွဲရဲ့အခြေအနေကအဆုံးဖြတ်ပေးမယ်လို့နိုင်ငံတကာသုတေသီတဦးကပြောပါတယ်အိမ်နီးချင်းနိုင်ငံတွေလိုလားတဲ့တွေ့ဆုံဆွေးနွေးဆိုတာကတော့အလုပ်ဖြစ်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးအကြီးတန်းသုတေသီ Igor Blagojevich ကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်
Ethnics and revolutionary armed organizations have မြန်မာနိုင်ငံတိုင်းသားအဖွဲ့တွေဒေါ်လာရင်းအဖွဲ့တွေဟာဟိုးရင်တွေကနိုင်ငံတကာရဲ့အသိမပြုခံရတာထောက်ခံပေးတာမျိုးမှာအားနေပါတယ်။နိုင်ငံတကာထောက်ခံမှုပိုးရအောင်ဘာအပြောင်းလဲလို့နေပါလဲ။နိုင်ငံတကာအသိမပြုထောက်ခံမှုဟာဘလောက်အရေးကြီးပါလဲ
။ How important it is. This process cannot be quick.
ဒီကိစ္စမြန်မြန်ဆန်ဆန်တော့ဖြစ်မှာမဟုတ်ပါဘူးနိုင်ငံတူကရုတ်တရက်ချက်ချင်းတိုင်းရင်းသားဒေါ်လာရေးတပ်ဖွဲ့တွေဒါမှမဟုတ်မြို့သားညီညီအစိုးရ NUG နဲ့မဟာမိတ်တွေကိုထောက်ခံမှုပေးလာအောင်လုပ်လို့မရပါဘူးအမေရိကန်ပြည်ထောင်စုနဲ့အနောက်အုပ်စုနိုင်ငံတွေကတော်ဝိုက်တဲ့နီလန်းတွေပံ့ပိုးပေးထောက်ခံပေးနေပါတယ်အရက်ဘက်အဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေနဲ့ပါဝင်ဆောင်ရွက်သူတွေကြားဂျာဂန်ဆက်သွယ်ညှိနှိုင်းဆောင်ရွက်ပေးတဲ့အကူအညီမျိုးတွေပေးပါတယ်ဆက်အာဏာရှင်စနစ်ဆန့်ကျင်ရေးမဟာမိတ်တပ်ပေါင်းစုကသာလက်ရှိစစ်ပွဲမှာအနိုင်ယူနိုင်မဲ့အနေအထားဖြစ်တဲ့အခါကြမှာစစ်ပွဲမြေပြင်အခြေအနေကိုပြောင်းနိုင်မှသာသူတို့ကတကယ်စကားတွေပြောလာမှာပါခင်ဗျားသတိထားပြီးကြည့်ပါအိန္ဒိယနိုင်ငံဆိုရင်အာရကတ်တော်အေကအိန္ဒိယစီမံကိန်းရဲ့ရေကြီးလမ်းကြောင်းတွေကိုမထိန်းချုပ်နိုင်ခင်အထိသူတို့အေနဲ့အဆက်အသွယ်မလုပ်ချင်ခဲ့ပါဘူးအဲ့ဒီအချိန်ရောက်မှသာအိန္ဒိယကငါတို့အေနဲ့စကားပြောသင့်ပြီဆိုတာမျိုးဖြစ်လာတာပါကျွန်တော်ဆိုလိုတာအဲ့လားပါပဲဒါကအင်မတန်နာကျင်ရတဲ့တကယ်နိုင်ငံရေးကစားပွဲပါခင်ဗျားမှာအာဏာရှိရင်ခင်ဗျားနေမျိုးတွေကိုထိန်းချုပ်နိုင်ရင်နိုင်နေပြီဆိုတာထင်ရှားလာရင်နေဆက်တွေကုံသွေးရေးလမ်းကြောင်းတွေလိုမဟာဗျူဟာကျနေရာတွေကိုထိန်းထားနိုင်ရင်တခြားနိုင်ငံတွေကစကားပြောလာကြမှာပါပဲစစ်အာဏာရှင်တော်လှန်ရေးအင်အားစုတွေကပို့ပြီးတော့စုစုစည်းစည်းပေါင်းစုပြီးတော့မြေပြင်စစ်ပွဲအခြေအနေအပြောင်းလဲကိုဆက်လုပ်လာနိုင်ရင်ပထမဂျားကာလာမျိုးသားညီညီအစိုးရ NUG နဲ့ K3C လို့ခေါ်ကြတဲ့ကရင်မျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးတပ်မတော် KIA ကရင်ပြည်အမျိုးသားဒုတိယပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကကျွန်တော်ခေါ်တန်တမန်ရေးရာထိုးစစ်လှုပ်လာနိုင်ရင်နောက်ပိုင်းမှာလည်းအချင်းတစ်ခုရောက်လာရင်တခြားအဖွဲ့တွေပါလာနိုင်ရင်ဒါကဖြစ်လာနိုင်မှာပါဒါကိုတိုင်းရင်းသားအဖွဲ့တွေကြီးဒါမှမဟုတ် NUG ကြီးတက်တက်လှုပ်လို့မရပါဘူးလူတို့ကပူးပေါင်းလှုပ်ဖို့လိုပ
ါ
The international community on the other hand okay တဖက်မှာလည်းနိုင်ငံတကာအတိုင်းအဝန်းကအာဆီယံဘုတ်ပြုဖို့ထိတွေ့ဆက်ဆံရေးနဲ့တွေ့ဆုံဆွေးနွေးရေးကိုပြောကြပါတယ်အဓိကကတော့မြန်မာပြည်ပကပိုးကြီးထွားဆိုးရွားမပေါအောင်ဆိုတဲ့စိုးရိမ်ချက်နဲ့လို့ပြောကြပါတယ်ဒါကမြန်မာပကတိအခြေအနေမှာအလုပ်ဖြစ်မလားခင်ဗျဆိုလိုတာကဒါအခုညီဖြစ်မလားအခြေအနေပိုးဆိုးသွားစေမလား
would they only make things worse the current effort of the Myanmar neighbors
အင်းနာဂျင်နိုင်ငံတွေကစစ်ကောင်စီနဲ့တခြားအဓိကအဖွဲ့တွေကြားဆွေးနွေးညှိနှိုင်းနိုင်ဖို့ကြိုးစားနေတာအလုံးကကျွန်တော်အမြင်အရတော့အောင်မြင်မယ်မထင်ပါဘူးဗိုလ်ချုပ်မကြီးမေအောင်လိုင်လိုချင်တဲ့စစ်ဆက်ညှိနှိုင်းရေးဆိုတာကအားနည်းနေတဲ့လက်ရှိခိုက်တံကိုကျော်လွှားနိုင်ဖို့အဖွဲ့အချုပ်နဲ့ယာယီအပြစ်ကရဲစဲယူကိုပဲလိုလားတယ်လို့မြင်ပါတယ်အာနာသိမ်းကလေးကမြန်မာနိုင်ငံအတွင်းပိုင်းကခုခံဆန့်ကျင်နေတဲ့အင်အားစုတွေကိုအနိုင်ယူနိုင်ဖို့အတွက်တိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ရဲရေးလှုပ်ချင်တာပါသူကတကယ်စစ်ဆက်ညီနိုင်တာမျိုးအာဏာခွဲဝေပေးတာမျိုးမလုပ်ချင်ပါဘူးခုခံတော်လှန်ရေးအင်အားစုဘက်ကလည်းဒါကိုယုံကြည်နိုင်ဖို့အကြောင်းမရှိပါဘူးနိုင်ငံတကာနဲ့အိမ်နီးချင်းနိုင်ငံတွေအနေနဲ့အချိန်ဖြုံးယုံပဲဖြစ်ပါမယ်ဆင်မကောင်းစရာကဒီလိုအချိန်ဖြုံးနေရင်ပြည်ပခါပူကြရှည်လာမယ်စစ်ကောင်စီကအရသာတွေပေါ်မှာအကြမ်းဖက်တာတွေပူလှုပ်လာလို့လူတွေလည်းပူဒုက္ခရောက်မှာပါ
War of the terror of the junta against the civilian population
Now let me move on to the organization among the resistance. Okay, အခုကျွန်တော်တော်လိုင်းတပ်ဖွဲ့တွေကြားစုစည်းမှုပဲဆက်မေးချင်ပါလေဗျ။ဘာကြောင့်လဲဆိုတော့တိုင်းသားအဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကြားမှာစုဖွဲ့မှုဆွဲပြားနေတဲ့အထူးသဖြင့်နှီးပြောပိုင်းနဲ့နိုင်ငံရေးယူမန်ချက်တွေမှာစုစည်းမှုမရှိဘူးဆိုပြီးလိလာသူတချို့ကသုံးသပ်ကြတာရှိလို့ပါ။ ဤကောရဲ့အကဲဖြတ်ချက်ရဆိုရင်သူတို့ကြားမှာစီရေးဆက်စင်ရေးတွေအရာပဲဖြစ်ဖြစ်နိုင်ငံရေးယူမှန်းချက်တွေအရာပဲဖြစ်ဖြစ်ဘလောက်စူးစိမှုရှိတယ်လို့သုံးသပ်လိုက်ခင်ဗျာ political ambitions against the hunter
I'm aware that there are different people who are critical
ခုခံကာကွယ်ရေးအင်အားစုဘက်မှညှို့ညွတ်မှုရှိဘူးဆိုပြီးလူတွေဝေဖန်နေကြတာကျွန်တော်သိပါတယ်ကျွန်တော်အမြင်ရတော့ဒီလိုဝေဖန်တာကမတရားဘူးထင်ပါတယ်ဒီလိုစမ်းစစ်လေးလာသုံးသပ်ချက်တွေရေးနေသူတွေကနိုင်ငံခြားအလှူရှင်တွေစီကလစာကောင်းကောင်းတွေရနိုင်ကြသူတွေပါတစ်ဖက်မှာတော့မြန်မာနိုင်ငံမှာကဘယ်ကမှပတ်စံမရပါဘူးသုံးနှစ်တာကိုအလွန်ကိုခက်ခက်ခဲခဲနဲ့ဖျက်ဆီးပြီးတော့အင်တန်ရက်ဆက်တဲ့အစိုးရတရက်ကိုခုခံနေရတာပါဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက Federal Democracy နိုင်ငံတည်ဆောက်လို့ကြပါတယ်ဒီအင်အားစုနှစုတာညှို့ညွတ်မှုမရှိရင်အခုခုခံစစ်ကရှုံးနိမ့်သွားတာကြားလာပါပြီနောက်တစ်ချက်ကတော့အရင်မြင့်မရှိတာပါအဓိကပြဿနာကစုဖွဲ့မှုမဟုတ်ပါဘူးလနခရန်ရိတ်ခါအရင်အမြစ်အပါဝင်အရာရာရှားပါတာပါခမားမှာအရင်အမြစ်မရှိဘူးဆိုရင်စစ်ရေးနိုင်ငံရေးဘလို့အဖွဲမျိုးမစို့ခေါင်းဆောင်မှုပိုင်းကစဉ်းစားဆင်ခြင်ပြီးမှကိုယ့်ရဲ့ခံစစ်အတွက်ဘလောက်အသုံးပြုမယ်ကိုယ့်ရဲ့နေမြေလွတ်မြောက်ဖို့နဲ့ကိုယ့်လူမျိုးစုတွေကိုကာကွယ်ဖို့ဘလောက်သုံးမယ်ဆိုတာနဲ့နောက်ပြီးမှဘုံတော်လှန်ရေးအတွက်ဘလောက်သုံးမယ်ဆိုတာသုံးသပ်တွက်ချက်ရပါတယ်တတိယချက်ကတော့အနာဂတ်မြန်မာနိုင်ငံအတွက်အခြေခံမှာကမတူကွဲပြားနေတဲ့သဘောတရားသုံးခုကြောင့်ပါဒါတွေကကွန်ဖက်ဒရိတ်ပုံစံမြန်မာနိုင်ငံလူမျိုးစုအခြေပြုဖက်ဒရယ်နိုင်ငံနဲ့တတိယတစ်ခုကတော့ဘူကပူချုပ်ကံမှုရှိပြီးနေမြေကွဲပြားမှုရှိတဲ့ဖက်ဒရယ်နိုင်ငံပုံစံမှာဒီအိုင်ဒီယာအတွေးခေါ်သုံးခုလုံးမှာသူ့အကြောင်းနဲ့သူမှန်ကန်အကျိုးအကြောင်းညီပါတယ်ဒီအတွက်အကြောင်းပြချက်တွေရှိပါတယ်တမိုင်းလူမျိုးစုရေးရာလူဦးရေပုံစံပထဝီဝင်အနေထားအစရှိတယ်လို့ပေါ့ဘယ်လိုပုံစံမျိုးဖြစ်လာမလဲဆိုတာတော့မသိသေးပါဘူးဒါဟာအလွန်ရှုပ်ထွေးတဲ့စိတ်ဆက်ညီနိုင်ရေးတွေလောက်ရမယ်ဒီသုံးမျိုးလုံးရောရှက်ပေါင်းဆက်ထားတဲ့ပုံစံမျိုးကသာအကောင်းဆုံးရွေးချယ်နိုင်စရာလို့ထင်ပါတယ်ဒီကိစ္စမှာအစုအဖွဲ့တွေကြားသဘောထားကွဲစရာတွေရှိပါတယ်။ဒါပေမဲ့ဒီလိုသဘောမတူစရာကိစ္စမျိုးကလက်ရှိရှိထားပြီးပူးပေါင်းဆောင်ရွက်နေတဲ့အနေအထားကိုတားဆီးပိတ်ပင်တာမျိုးမဖြစ်နိုင်ပါဘူး
။ So now I would like to move on to the ဟုတ်ကဲ့တိုင်းသားတော်လိုင်းတက်တွေရဲ့နိုင်ငံရေးအခန်းကဏ္ဍကိုဆက်ချင်ပါတယ်ဗျ။အခုဆိုရင်တို့ကနေမြေအတော်များများကိုထိတ်ထုတ်ထားနိုင်နေပါပြီ။အနာဂတ်မြန်မာနိုင်ငံရေးအခင်းကျင်းမှာတို့ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲဗျ။ Landscape in the future.
The ethnic revolutionary organizations in the future of the Myanmar. ရှင်းနာက
မြန်မာနိုင်ငံမှာလည်းသူတို့ဟာနိုင်ငံရေးအဖွဲ့အစည်းတွေအဖြစ်နိုင်ငံရေးခန်းကဏ္ဍကဆက်ရှိနေပါမယ်။နောက်အရေးကြီးတဲ့ချက်ကတော့လက်ရှိမြန်မာပြည်မှာဖြစ်နေတာကလူမျိုးစုအခြေပြုပြည်နယ်တွေပေါ်ထွန်းလာနေတာပါ။ဒါကအနာဂတ်ကြမှာကိုပိုင်ဒေသပြည်ထူထောင်ခွင့်အတွက်ဆွေးနွေးရမှာမျိုးမဟုတ်ပါဘူး။အနာဂတ်မှာမရမယ့်မိကွန်းကလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့လွတ်မြောက်အောင်တိုက်ယူခဲ့တဲ့ဒေသတွေမှာဥဆောင်မှုနေရာရယူမလားဆိုတာမဟုတ်ပါဘူး။သူတို့ကအဲ့ဒီမှာခေါင်းဆောင်ကြမှာပါ။ဒါပေမဲ့မရမယ့်မိကွန်းကအဲ့ဒီဒေသတွေကဒီမိုကရေစီစနစ်ကျင့်သုံးမလားဆိုတာပါဒီလိုပြည်သစ်တွေကမြန်မာနိုင်ငံအစ်ကိုဖက်ဒရယ်ပုံစံဒါမှမဟုတ်ကွန်ဖက်ဒရိတ်ပုံစံအစရှိတယ်လို့ပုံစံတစ်ခုခုနဲ့ဘယ်လိုပေါင်းစုတည်ထောင်မလဲဆိုတာကိုပဲဆွေးနွေးရမှာပါဒါပေမဲ့ဒီလိုပြည်သစ်တွေကလွတ်လပ်တဲ့တည်ခြားနိုင်ငံတစ်ခုခုထူထောင်လာနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံတကာကစနစ်တွေနဲ့အိန္ဒိယနိုင်ငံတွေကသူတို့တည်ခြားနိုင်ငံထူထောင်မှုကိုခွင့်ပြုမယ်လို့မထင်ပါဘူ
းYeah, my last question is okay, how now so main kon tuk ka raw democratic federal pi taw su nangan naw ti saw yi a twin ku pyaung nai mu ga blaw myan myan ne twet myin ya nai le
myan democratic federal junior state Myanmar neighbors
adi ga ye ji song chat ka raw myanmar indigen twin ne naw democracy nangan twin ga NUG K3C lu myo su apwe twin ne tacha tain yin da apwe twin ja ma lat shi ti saw tha de maha mi in a su apo yin myit twin thauk pan be wu lo chan yu saw ba si ye ya ko da ma hou ba lo myaw nay myi twin ma o chou mu swan ye twin to lou nai bu lo myaw nay myi twin ko lu da chin san naw mu ku nyi twin po yauk aw lou nai bu ne ku nyi twin ko a na tain sit kaun si lat the ji ma the bu ba ဒါလိုလှုပ်လာနိုင်ရင်မဟာမိတ်တပေါင်းစုဘက်ကအနိုင်ရယူနိုင်မှာဖြစ်ပြီးတော့အာဏာသိမ်းစစ်တပ်ဟာအယက်သားအုပ်ချုပ်မှုကိုမဖြစ်မနေလက်ခံလာရမှာဖြစ်ပါတယ်။အဲ့ဒါပြီးရင်တော့အနာဂတ်တိုင်းပြည်ကိုဘယ်လိုပြန်လည်တည်ဆောက်မလဲဆိုတာအတွက်အင်တန်ရှည်လျားပြီးတော့မလွယ်ကူလှတဲ့ဆွေးနွေးညှိနှိုင်းရေးလုပ်ငန်းစဉ်တွေကိုကြော်ဖြတ်ရအောင
်။ဒါကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအကြီးတန်းသူတေသည့် Igor Blagojevich ကိုကိုငင်းချင်ရေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာလောင်စာဆီတင်သွင်းဖြန့်ဖြူးသူတွေအခက်တွေ့နေတာကိုအကူအညီပေးနိုင်ရေးဗဟိုကန်ဘဏ်ကနေပြီးတော့ဒေါ်လာတန်100ပံ့ပိုးမဲ့အကြောင်းကြေညာခဲ့ပါတယ်။လောင်စာဆီဈေးနှုန်းကြီးမြင့်ပြီးတော့ရှားပါမှုနဲ့ရင်ဆိုင်နေရတဲ့အချိန်တွေမှာလောင်စာဆီပြက်လက်မှုမရှိနိုင်ကြောင်းနဲ့လိုအပ်သလောက်သာဝယ်ယူကြဖို့တိုက်တွန်းကြောင်းစစ်ကောင်စီကပြည်သူကိုတိုက်တွန်းနေပါတယ်။လောင်စာဆီအရေးအခက်တွေ့နေတဲ့အခြေအနေကိုဖြေရှင်းနိုင်ရေး ဗဟိုပိုင်ရဲ့ဂျာဝင်ဆောင်ရွက်မှုကရေရိုးပြဿနာဖြေရှင်းမှုသာဖြစ်တဲ့ဆိုပြီးတော့လဲစီးပွားရေးအကဲခတ်တွေနဲ့တုံးဆွဲသူတွေကရှုမြင်ကြပါတယ်မြန်မာနိုင်ငံရဲ့လောင်စာဆီဈေးကွက်အခြေအနေဒီသတင်းမဲ့ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
မြန်မာနိုင်ငံမှာ73စီရှားပါပြက်လက်မှုနဲ့ဇက်တိုက်ကျုံတွေ့ခဲ့ရပြီးနောက်73စီတင်သွင်းသူတွေအတွက်အမေရိကန်ဒေါ်လာတန်တရာပံ့ပိုးပေးမယ်အကြောင်းဗဟိုဘဏ်ကကြေညာပါတယ်ဒီလိုကြေညာချက်ထွက်ပြီးနောက်ပိုင်း73စီဈေးနှုန်းအနည်းငယ်ညင်သွားပေမဲ့ဩဂုတ်လ30ရက်နေ့ VOA ကဆက်သွယ်မေးမြန်းချိန်မှာတော့73စီဈေးနှုန်းတွေပြန်တက်လာတယ်လို့ပြည်တွင်းကသတင်းရှင်းမြစ်တွေကပြောကြပါတယ်အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့ဗဟိုဘဏ်က73စီတင်သွင်းသူတွေအတွက်အမေရိကန်ဒေါ်လာတန်တရာပံ့ပိုးမယ်ဆိုတဲ့ကိစ္စဟာဈေးကွက်ကိုယာယီကုသမှုသာဖြစ်တယ်လို့သုံးသပ်ပါတယ
်။ယာယီအားဖြင့်ဆေးမီတို့နည်းနဲ့သူကပါတယ်လေလူတို့လုံးမဟုတ်ပဲနည်းနည်းနည်းနည်းကြောင်းနဲ့တိတ်သက်သွားရင်နည်းနည်းရောင်းပေးလိုက်ပြန်သွန်းလိုက်ဈေးလေးပြန်ကျလိုက်ဒါပေမဲ့ရေးချေးမှာခုမှရဘော်ရလန်းမရှိတဲ့ကောင်မှအဲ့လိုမျိုးယာယီဒီနဲ့တော့ဆောင်ထုတ်ပေးဖို့တော့ခက်လာတယ်ပြဿနာဖြစ်တယ်
မြန်မာစစ်ကောင်စီဘက်ကတော့စီတင်သင်းမော့တွေဆက်လက်ဆက်ကပ်နေပြီးဈေးကွက်အတွင်အချိန်မီဖြန့်ဖြူးနိုင်အောင်ဆောင်ရွက်နေကြောင်းနိုင်ငံပိုင်ရုပ်သံကနေကြေညာပါတယ်73စီရရှိရေးအတွက်ကားတန်းရှိကြီးနဲ့စောင့်ဆိုင်းကြရတဲ့အခြေအနေကိုလည်းအတိအမှတ်ပြုပြောပါတယ
်နေပြီးတော့ရန်ကုန်မြို့နဲ့မန္တလေးမြို့တို့မှာရင်တန်းစီဝယ်ယူမှုများပြားလျက်ရှိတာကြောင့်ရောနေကြ
တချိန်တည်းမှာပဲ73စီကိုလူတစ်လောက်သာဝယ်ယူကြဖို့လဲလူထုကိုနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ပြီးပန်ကြားနေပါတယ်တဆက်ထဲမှာပဲနိုင်ငံတော်ရည်ကြီးမှုတိုက်ပွဲတွေရှိနေတဲ့အခြေအနေတွေကြောင့်73စီဖြန့်ဖြူးရေးမှာအခက်အခဲကြုံရပါတယ်။ဒါကြောင့်ရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့တခြားဒေသတွေမှာ73စီစီးနှုန်းကတိတိတသာကွာခြားနေပါတယ်။73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကဩဂုတ်လ30ရက်နေ့မှာထုတ်ပြန်တဲ့ရန်ကုန်မန္တလေးနောက်နေပြည်တော်နဲ့တခြားတိုင်းနယ်ပြည်နယ်မြို့တော်တွေအတွေ့ရည်ညွှန်းလက်လီဈေးနှုန်းထုတ်ပြန်ချက်မှာတော့ရန်ကုန်မှာ92လီတာကို3100ကျပ်အဖြစ်သတ်မှတ်ထားပေမဲ့လို့လဲတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသကကျိုင်းတုံမှာတော့92လီတာကို9500ကျပ်အဖြစ်သတ်မှတ်ထားတာပါဒါပေမဲ့မှောင်ခိုဈေးကတော့ဒီလိုမဟုတ်ပါဘူး73စီစေရွှေစေဒေါ်လာစေထိုးတက်ခဲ့တဲ့ဩဂုတ်လလယ်ပိုင်းတုန်းကမန္တလေးဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။ကိုရောမန္တလေးတော့9000ပဲ92ကဟောအဲ့လောက်ရှိတယ်မဟု
တ်။မြန်မာရေနံနဲ့ဓာတုဗေဒလုပ်ငန်းရေနံဓာတုဗေဒစက်ယုံစုတံပရာကံကနေထုတ်လုပ်တဲ့ဓာတ်စီဂါလန်6သိန်းကိုနှစ်တုပ်ခွဲပြီးစက်တင်ဘာလ3ရက်နဲ့စက်တင်ဘာလ18ရက်တို့မှာတင်တာစနစ်နဲ့ဖွင့်လှစ်ရောင်းချမဲ့တင်တာကိုဖျက်သိမ်းတဲ့အကြောင်းစွန့်အင်ဝင်ကြီးဌာနကဩဂုတ်လ26ရက်နေ့မှာလဲကြေညာထားပါတယ်။မြန်မာနိုင်ငံအနေနဲ့73လောင်စာစီရရှိရေးမှာပြည်ပကတင်သွင်းမှုကိုအဓိကအားထားနေကြရတာဖြစ်ပါတယ်။ဒီအချိန်နေမှာမြန်မာနိုင်ငံတွင်းတိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးကျဆင်းမှုပင်လယ်ရေကြောင်းကုန်သွယ်ရေးမှာလဲအနောက်နိုင်ငံတွေရဲ့စီးပွားရေးအရာဓာတ်ခတ်ပိတ်ဆို့မှုတွေကြောင့်နိုင်ငံအတွက်ပို့ကုန်ဝင်ငွေရရှိမှုကျဆင်းတာဟာဆိုရင်မရှိမဖြစ်သွင်းကုန်တွေတင်သွင်းရေးအပေါ်မှာဆူဆူရွာရွာရိုက်ခတ်မှုဖြစ်ရတာလို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုပြောပါတယ
်နိုင်ငံကလည်း land ကဟိုက trade လို့ခေါ်တယ် border trade ပေါ့ဗျာငွေစက်ကုန်သွယ်ရေးကရတယ်မြန်မာနိုင်ငံမှာရှိတယ်ဟိုနိုင်ငံငွေရရလမ်းထဲမှာကြည့်လို့ရှိရင်ငွေစက်ကုန်သွယ်ရတာက 40% ကတဝက်နီးနီးပေါ့ဗျာအဲ့မှာတရုတ်ကလည်းပိတ်သွားဟုတ်တယ်မလား
မြန်မာဗဟိုဘဏ်ဘက်က73စီခန်းနာအတွက်အမေရိကန်ဒေါ်လာတန်တရာစီစဉ်ပေးမယ်အကြောင်းကြေညာပေမဲ့ဈေးနှုန်းကိုတော့ဖော်ပြမထားပါဘူးစစ်ကောက်စီထိန်းချုပ်တဲ့ဗဟိုဘဏ်ကတော့အမေရိကန်ဒေါ်လာကို2100ကျပ်သတ်မှတ်ထားပေမဲ့ပြည်ပဈေးကွက်မှာတော့အမေရိကန်ဒေါ်လာကျပ်9000ထိရောက်ရှိခဲ့ပြီးဩဂုတ်လကုန်ပိုင်းမှာတော့ဒေါ်လာကိုကျပ်6000အောက်ရှိနေပါတယ်ငွေလဲနှုတ်အပြောင်းလဲဟာဆိုရင်လဲ73စီတင်သွင်းဖြန့်ဖြူးမှုအတွက်အဓိကအခက်အခဲဖြစ်စေပါတယ်။လျှက်စစ်မီမမှန်တာကြောင့်မီးစက်ကိုအားထသုံးကြရတဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုမှာလဲ73စီရှားပါတာကြောင့်အခက်အခဲဖြစ်ရပါတယ်။ပြည်ပတင်သွင်းမှုကိုအဓိကထားရတဲ့73စီလုံလောက်အောင်တင်သွင်းဖြန့်ဖြူးနိုင်ရေးအတွက်စစ်ကောက်စီမှာဝင်ငွေအလုံးလောက်မရှိဘူးလို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင် ဥစိန်ထေကပြောပြီး73စီအခက်အခဲဆက်ရှိနေနိုင်တာကို VOA ကိုအခုလိုပြောပါတယ
်ပြောချင်တာကတွန်းကုန်ရဲ့တန်ဖိုးဟာပုဂ္ဂိုလ်နဲ့နော်ရတယ်နော် fitness ကလည်း fitness ဆိုပုဂ္ဂိုလ်နဲ့တွန်းကုန်မှာ balance ချလို့စင်းရဲ့ရာစုကားကောင်းနေကြည့်တဲ့အခါမှာ minus 0.0 ဖြစ်တာနေပြီးတော့အခုသူအနာသိနေတာတက်တယ်လား 2.4 minus နော်မနေ့ကဆိုလို့မနေ့ကနော်2023 2023ပေါ့ဘလော့ဖြစ်ဆို3-3.1 လीကျွန်တော်တို့ဒီ2024အစခေါ်တာပေါ့ဗျာသူကဘိုင်ဂျက်ကြီးနဲ့သွားတာကိုမဆပါဘာဖြစ်လာဆို -3.7 ပြောတာ easy ပြီက
နေဆက်ကုံသွေးရေးကိုအဓိကထားရတဲ့မြန်မာစီးပွားရေးမှာနေဆက်ကုံသွေးရေးဝင်ငွေကျဆင်းမှုကိုစစ်ကောင်စီဘက်ကလည်းအတိအမှတ်ပြုပြောပါတယ်စစ်ကောင်စီထိ ंछ ုပ်တဲ့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာအခုနှစ် AB နဲ့မေလာအတွင်းတရုတ်မြန်မာနေဆက်ကုံသွေးရေးကနေအမေရိကန်ဒေါ်လာ3,400ရခဲ့တယ်လို့ဇွန်လထဲမှာဖော်ပြပါတယ်ဒါကပြီးခဲ့တဲ့2023ခုနှစ်ကာလကထက်ဒေါ်လာ3,200ကျော်ရော့ချသွားတာလို့ရေးသားထားပါတယ်မူဆဲလွဲ့ကျဲချင်းရွှေဟော်ကံပိုက်တီကျိုင်းတုံနေဆက်ဂိတ်တွေကနေကုံသွဲခဲ့တာဖြစ်ပြီးမူဆဲကတော့ဒီထဲမှာကုံသွဲမှုတန်ဖိုးအများဆုံးဖြစ်တယ်လို့မြန်မာအလင်းသတင်းစာကဖော်ပြထားပါတယ်ရှင
်မတ်တင်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပြုပြင်ပြောင်းလဲမှုအကြောင်းရှောင်းတန်နယ်ရဲ့စာအုပ်သစ်အကြောင်းကိုတင်ဆက်ပေးထားပါတယ်စီးပွားရေးကောင်းမွန်တဲ့မြန်မာနိုင်ငံပြန်ပြီးတော့ဖြစ်လာဖို့သူ့အနေနဲ့အကောင်းမြင်မျှော်လင့်ထားပါတယ်လို့ဒေါ်ဆန်းစုကြည်အစိုးရရဲ့အထူးစီးပွားရေးအကြံပေးစီးပွားရေးပညာရှင်ရှောင်းတန်နယ်ကပြောပါတယ် NND အစိုးရလက်ထက်မှာ9နှစ်နီးပါးမြမစီးပွားရေးပြုပြင်ပြောင်းလဲမှုတွေထဲမှာသူကြုံတွေ့ခဲ့ရတာတွေအကြောင်းကိုစာအုပ်အသစ်မှာရေးသားဖော်ပြတဲ့စီးပွားရေးပညာရှင်ရှောင်းတန်နယ်နဲ့မဆုမြတ်မွန်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းမှာတင်ပြပေးထားပါတယ်
ဒီမိုကရေစီစနစ်နဲ့ငြိမ်းချမ်းတဲ့နိုင်ငံဖြစ်ရေးမှအဓိကကျတဲ့စီးပွားရေးအုံမြင့်ခိုင်မာအောင်လို့ဒေါ်ဆန်းစုကြည်အစိုးရလက်ထက်ကကြိုးပမ်းခဲ့တာတွေကိုသူ့ရဲ့စီးပွားရေးဆိုင်ရာအထူးအကြံပေးစီးပွားရေးပညာရှင်ရှွန်တန်နော့ကစာအုပ်ရေးသားထုတ်ဝေလိုက်ပါတယ်။နှစ်ပေါင်း90ကျော်ရိုရွေးစိုးရိမ်စရာဖြစ်ခဲ့တဲ့စီးပွားရေးအခြေအနေကနေမျှော်လင့်အားတက်စရာအခြေအနေဖြစ်အောင်လို့အခြေခံကြကြပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရတဲ့အကြောင်းအကောင်းဆုံးချမှတ်အစီအစဉ်များလို့အထင်ပေးရမယ်။Best Lay Plan ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်မြန်မာနိုင်ငံအချင်းထောင်ကနေလွတ်မြောက်လာပြီးဩစတြေးလျနိုင်ငံမှာဒုတိယမြောက်ရေးသားတဲ့စာအုပ်အကြောင်းစီးပွားရေးပညာရှင်ရှွန်တန်နော့နဲ့မေးမြန်းထားပါတယ်ရှင
် It's very similar to a research paper it's a little bit of a crossover in a way
so ကုစားဟုကသူ့ဒေသစာတမ်းမျိုးအရင်နဲ့ပုံစံမတူတဲ့စာအုပ်လို့ပြောနိုင်ပါတယ်သူမတူအကျဉ်းသားစာအုပ်ကတော့ကျွန်တော်ရဲ့ထောင်တွင်းအတွေ့အကြုံအာနာသိန်းအတွေ့အကြုံတွေကိုရေးခဲ့တာပါဒီစာအုပ်ကတော့2016ခုနှစ်ကနေ2021ခုနှစ်အထိအရသာဆိုးရွားကစီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဘယ်လိုစ조사ခဲ့တယ်လဲဆိုတာတွေကိုရေးထားတာဖြစ်ပါတယ်စီးပွားရေးအကြောင်းအဓိကဖြစ်ပါတယ်စီးပွားရေးပြုပြင်ပြောင်းလဲနိုင်ဖို့အရသာအဆိုးရွားအနေနဲ့ဘယ်လောက်ရဲရဲရင့်ရင့်ပြက်ပြက်သားသား조반ခဲ့တယ်လဲဆိုတာကိုအဓိကရေးပြထားတာပါစီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူစစ်တပ်နဲ့ခရိုနီစီးပွားရေးလုပ်ငန်းတွေဘက်ကဘလောက်တိုက်ခတ်လုပ်ခဲ့တယ်လဲဆိုတာတွေကိုစစ်တပ်အာဏာမသိခင်အချိန်အထိကိုယ်တိုင်ကြုံတွေ့ရတာတွေရေးပြထားတာဖြစ်ပါတယ
်
The title of the book is Best Laid Plans
စာအုပ်ကောင်းစဉ်ကို Best Laid Plans လို့ပေးထားတော့တကယ်ပဲမြန်မာနိုင်ငံအတွက်အကောင်းဆုံးအစီအစဉ်တွေလို့ဘယ်လိုပြောနိုင်ပါလဲ
Well in my opinion they were very good whether they were the best of course is a separate question but
ကျွန်တော်အတွက်တော့သိကောင်းတဲ့ပြောင်းလဲအစီအစဉ်တွေဖြစ်ပါတယ်အကောင်းဆုံးလားဆိုတာကတော့တကန်တာပါဒီနေရာမှာ Scotland ကကြပြဆရာတယောက်ရဲ့ရေးသားချက်ကိုကိုးကားပြောချင်ပါတယ်။အကောင်းဆုံးချမှတ်အစီအစဉ်တွေဆိုတာရည်ရွယ်လုပ်နေတာနဲ့တခါတလေလက်တွေ့ဖြစ်လာတာမတူဘူးလို့ကြပြဆရာကပြောထားပါတယ်။ဒါကြောင့်မျှော်လင့်ထားတာနဲ့ဆန့်ကျင်ဘက်ဖြစ်သွားတဲ့ခေါင်းစဉ်မျိုးတော့အနေနဲ့ဖြစ်နေပါတယ်။ဒါပေမဲ့အရသာအစိုးရလက်ထက်ကစီးပွားရေးပြုပြင်ပြောင်းလဲအစီအစဉ်တွေဟာပြောစရာမလိုအောင်ကိုကောင်းခဲ့ပါတယ်။ကျွန်တော်ကြောင့်မဟုတ်ပါဘူး။ပြုပြင်ပြောင်းလဲတိတ်လိုလာတဲ့ကျွန်တော်လုပ်ဖို့ကြိုင်ပိုက်မြန်မာတွေကြောင့်ပါ။ဒီစာအုပ်ရေးတဲ့နောက်ထပ်တောင်းအားတစ်ခုကသူတို့ကိုဂုဏ်ပြုခြင်းလို့ဖြစ်ပါတယ်။သူတို့ရဲ့စိတ်ကူးဉဏ်တွေ၊သူတို့ရဲ့အပြောင်းလဲအတွက်စူးစမ်းခြင်းစိတ်တွေ၊သူတို့ရဲ့တက်ကြွမှုတွေ၊ရဲစွမ်းတတ္တိတွေအားလုံးကိုဂုဏ်ပြုခြင်းအတိမတ်ပြုခြင်းလို့ဒီစာအုပ်ရေးရတာဖြစ်ပါတယ
်။ And I would like to know are those reform plans still relevant?
အခုချိန်ထိရောအဲ့ဒီပြုပြင်ပြောင်းလဲအစီအစဉ်တွေအသုံးဝင်နေသေးတယ်လို့ပြောနိုင်မှာလား။ဘာလို့လဲဆိုတော့ NLD အစိုးရအမွေဆက်ခံခဲ့ရချိန်စီးပွားရေးအခြေအနေနဲ့အခုအခြေအနေမတူတော့ဘူးဆိုတော့အဲ့ဒီအစီအစဉ်တွေကအသုံးတက်နိုင်ပါသေးရဲ့လားရှင်
So it's still valid to implement
Well, that's a really good question. Because as you point out, the situation is very
different. ဒါသိကောင်းတဲ့မိကောမှာခမားထောက်ပြတယ်လို့ပဲအခြေအနေတွေကအဆင့်တစ်ခုမှာတိတ်ကိုကွာခြားနေပါတယ်။တစ်ဖက်မှာလည်းတိတ်မကွာလာပါဘူး။ NLD ဆိုရမတက်ခင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေတော်တော်လေးလှုပ်ထားပေမဲ့တကယ်လိုအပ်တဲ့ပြောင်းလဲတွေမဖြစ်သေးပါဘူး။ဒါကြောင့်တကယ်ကိုထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ခဲ့ရပါတယ်။အခုဆိုရင်တော့စစ်တပ်လှုပ်ထားတာတွေကြောင့်ပူပြီးတော့ကြီးမားထိရောက်တဲ့အပြောင်းလဲတွေလုပ်ရမှာဖြစ်ပါတယ်။ဖြေရတာခက်ပေမဲ့အဲ့ဒီကလိုအပ်ခဲ့တဲ့အပြောင်းလဲတော်တော်များများလိုမျိုးအခုလိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ Like you said before, the book is about radical reforms from 2016 to
2021. ဒီဆောက်မှာ2016ခုနှစ်ကနေစစ်တပ်အာဏာမသိခင်2022ခုနှစ်အထိစီးပွားရေးဆိုင်ရာအခြေခံကျကျပြောင်းလဲမှုတွေလုပ်ခဲ့တဲ့အကြောင်းကိုရေးပြထားပါတယ်။အဲ့လိုလုပ်တဲ့အခါမှာ short term တွေအများကြီးလုပ်ခဲ့ရတယ်ဆိုတာကို Mr. Tanno အရင်တော့ပြောခဲ့မှုပါတယ်။ယာဂိုင်နှုတ်အဖြစ်ပြောမယ်ဆိုရင်စစ်တပ်အာဏာမသိခင်အထိအပြောင်းလဲကိုဘယ်လောက်ယာဂိုင်နှုတ်လုပ်ခဲ့နိုင်တယ်လို့ပြောနိုင်ပါမလဲရှင
်။ Wow, that's another good question. I hadn't thought about a number, but let me think.Probably about 50%
something. ဒါလည်းကောင်းတဲ့နောက်မေးခွန်းတစ်ခုပါကျွန်တော်ကိန်းကနန်းတွေနဲ့ဘယ်တော့မှမတွေးခဲ့ဘူးပါဘူးစဉ်းစားကြည့်ရမယ်ဆိုရင်50ရာခိုင်နှုန်းလောက်တော့ပြုပြင်ပြောင်းလဲနိုင်ခဲ့တယ်လို့ထင်ပါတယ်ပြောရမယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်အောင်အပြင်းထန်ဆန့်ကျင်မှုတွေရင်ဆိုင်ခဲ့ရပါတယ်တချို့ကထင်သာမြင်သာကြုံရပါတယ်ကာကွယ်ရေးအသုံးစိတ်ပြည်တည်းရေးနေဆက်ရေးရာရဲတပ်ဖွဲ့စသဖြင့်အသုံးစိတ်အားလုံးကိုချုပ်ကင်ထားတဲ့စစ်တပ်ရဲ့တိုက်ရိုက်တိုက်ခတ်လုပ်တာတွေအကြီးအကျယ်ကြုံခဲ့ရပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေခရိုနီစီးပွားရေးလုပ်ငန်းတွေစီကလည်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတင်းခံခဲ့တာတွေရှိခဲ့ပါတယ်အခုလိုတည်တည်တသာဆန့်ကျင်မှုတွေပြင်ဘျူရိုကရေစီစနစ်မှာအသားကျပြီးအပြောင်းလဲမလုပ်ချင်သူတွေစီကလည်းမတိမတာတိုက်ခတ်လုပ်တာတွေကြုံခဲ့ရပါတယ်NLD အစိုးရတက်လာချိန်မှာလက်တွေ့စီးပွားရေးအခြေအနေကိုသုံးသပ်ဘာတွေပြုပြင်ပြောင်းလဲသင့်လဲဆိုတာကိုလှုပ်ခဲတာ50ရာခိုင်နှုန်းလောက်ပြောင်းလဲပြုပြင်နိုင်ခဲ့တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ် NLD အစိုးရရဲ့ဒုတိယတက်တန်းကြရင်တော့ပြုပြင်ပြောင်းလဲမှုတွေအားလုံးလုပ်နိုင်ပြီလို့ကျွန်တော်အခိုင်အမာယုံကြည်ခဲ့တာပ
ါ Yeah unfortunately the military coup happened and he also said
same guns ya စစ်တပ်အာဏာသိမ်းမှုဖြစ်ခဲ့တာပါ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒေါက်ဆန်းစစ်ကြီးအစိုးရလုပ်ခဲ့သမျှပြုပြင်ပြောင်းလဲမှုတွေကိုစစ်ကောင်စီကဖျက်ဆီးနေတယ်လို့မစ္စတာတန်တော်ပြောပါရယ်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအရလုပ်ခဲ့သမျှတွေအလဟတ်တဖြစ်ကုန်ပြီလို့ရောမြင်ပါလားရှင
် I hope not and I think not
မဖြစ်ဘူးလို့မျှော်လင့်ပါတယ်အတွေးခေါ်အကြံစီတွေရှိနေစေပါအတွေးကြုံရမြန်မာနိုင်ငံနဲ့ဆိုဘာကအလုပ်ဖြစ်တယ်မဖြစ်ဘူးဆိုတာကျွန်တော်တို့ပိုသဘောပေါက်ခဲ့ပါတယ်အဲ့ဒါကြောင့်တဲတဲ့ရေးသွန်တယ်လို့တော့မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ခင်ဗျားထောက်ပြတဲ့အချက်ကတိတ်မှန်ပါတယ်။စောစောကကျွန်တော်ပြောဖို့မေ့သွားတာကကျွန်တော်စာအုပ်တစ်ထဲမှာစစ်တပ်ကဘာတွေလုပ်နေသလဲဆိုတာရေးပြထားတဲ့ကဏ္ဍတစ်ခုပါပါတယ်။အာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာရင်ကပြုပြင်ပြောင်းလဲထားသမျှအများစုကိုစစ်တပ်ကတစ်ခုပြီးတစ်ခုပြန်ဖျက်နေပါတယ်။ဘာကြောင့်လုပ်နေတာလဲဆိုတဲ့အဖြေကလည်းရှင်းပါတယ်။အရင်ဆိုရလုပ်ခဲ့သမျှပြုပြင်ပြောင်းလဲမှုအများစုကစီးပွားရေးအပေါ်စစ်တပ်ရဲ့ချုပ်ကိုင်မှုလွှမ်းမိုးမှုညော့သွားအောင်နှဲသွားအောင်ကြီးရွယ်လုပ်ခဲ့တာပါအဲဒါကြောင့်သူတို့အာဏာသိမ်းလိုက်ချိန်မှာဒါတွေအားလုံးကိုပြန်ပြီးပြောင်းပြန်လုပ်ပစ်နေပါတယ်ဝမ်းနဲ့စရာကောင်းတာကသူတို့လုပ်နေတာတွေကမြန်မာပြည်သူတွေအကျိုးအတွက်မဟုတ်ပဲသူတို့စစ်တပ်အကျိုးအတွက်ဖြစ်နေပါတယ်ကျွန်တော်စာအုပ်ထဲမှာထောက်ပြထားတဲ့အချက်တခုကစစ်တပ်ကိုအဓိကကျတဲ့နေရာပေးထားတဲ့အလျှော်ပေးမှုမျိုးထက်ကိုအဖြစ်မခံနိုင်တော့ဘူးဆိုတာပါသူတို့ကိုအဓိကနေရာပေးထားရင်အခုလိုအခြေအနေမျိုးနောက်တစ်ချိန်ထပ်ရောက်လာအောင်ပါပါဒါကြောင့်စစ်တပ်ကိုစီးပွားရေးမှာအဓိကချုပ်ကန့်ခွင့်နောက်ထပ်ဘယ်တော့မှမပေးသင့်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်စာအုပ်မှာရေးထားပါတယ
် any plan to publish
ဒီစာအုပ်ကိုမြန်မာလိုရောက်ထုတ်ဖို့အစီအစဉ်ရှိပါလား
yes there is yes so a Burmese version is underway already
ထွက်မှာပါမြန်မာလိုထွက်နိုင်ဖို့လည်းအခုပြင်ဆင်နေပါပြီသိမကြခင်ဒီအကြောင်းအသေးစိတ်ကျွန်တော်ကြေညာနိုင်မယ်လို့ပြောလင့်ပါတယ်စစ်တီမျိုးကချီချူရောက်တဲ့မြန်မာတွေဒါမကကဘာတော်မှာရှိကြတဲ့မြန်မာတွေပါအားလုံးဝိုင်းပြီးမြန်မာဘာသာနဲ့ထွက်နိုင်ရင်လုပ်နေကြပါပြီသိမကြခင်တင်းပတ်ထဲမှာထွက်လာတော့မှာဖြစ်ပါတယ်အဖွဲတစ်ခုလုံးစူးစမ်းနေကြပါတယ
်ဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှောင်းတန်တော့ပါရှင်မစ္စတာတန်တော့လက်ရှိမှာဒီအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီအဖြစ်ဆောင်ရွက်နေတဲ့ Lowy Institute ကနေပြီးတော့Best Lay Plans စာအုပ်ကိုစီစဉ်ထုတ်ဝေတာဖြစ်ပါတယ်။ Short Dano ဟာ2016ခုနှစ်ကနေ2022ခုနှစ်အထိဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာစီးပွားရေးဆိုင်ရာအထူးအကြံပေးအဖြစ်အဓိကဆောင်ရွက်ခဲ့ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဒါကတော့မြန်မာနိုင်ငံမှာစီးပွားရေးကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်နေ အကောင်းမြင်မျှော်လင့်ထားတဲ့စီးပွားရေးပညာရှင်ရှောင်းတန်နယ်ကိုမင်းမြန်တင်ပြထားတဲ့မဆုမျက်မွန်ရဲ့လူမှုရှုခင်းအစီအစဉ်ပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲသောရရှင်များရှင်ဆက်ပြီးတော့အသေးစိတ်အချက်အလက်အခြေခံမှားမှန်အတည်ပြုတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ပြပေးကြပါမယ်။ American B-52 ဘုံးကျဲလေယာဉ်တွေဟာရုရှားလေပိုင်နက်ကိုဝင်ရောက်ပြန်တမ်းမှုလုပ်ပေမဲ့ရုရှားတိုက်လေယာဉ်တွေကတားဆီးလိုက်နိုင်တယ်လို့ရုရှားကာကွယ်ရေးဌာနကပြောကြားကြောင်းပြည်တွင်းပြည်ပသတင်းတွေမှာဖော်ပြပါရယ်။ဒါပေမဲ့ American ပြန်တမ်းမှုကိုအတည်ပြုတဲ့ဥရောပအခြေစိုက် American လေတပ်ဌာနချုပ်ကလည်းပြောပါရယ်။အသေးစိတ်အချက်အလက်အခြေခံမှားမှန်အတည်ပြုထားတဲ့VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှူဇာနာဆင်ပါရှင
်အာတိတ်ဒေတာကရုရှားလေပိုင်နက်ထဲကိုအမေရိကန်ဗျူဟာမြောက်ပုံကျဲလေယာဉ်တွေဝင်လာမှာကိုရုရှားလေတဲ့တိုက်လေယာဉ်တွေတားဆီးခဲ့ရတယ်လို့ရုရှားကာဝေးဝန်ကြီးဌာနကမဟုတ်ဘဲပြောဆိုပါတယ်ဇူလိုင်လ27ရက်နေ့က Telegram စာမျက်နှာမှာရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်လေယာဉ်မြန်တွေကိုရုရှားနယ်နိမိတ်ထဲဝင်မလာအောင်ရုရှားတိုက်လေယာဉ်တွေကမောင်းထုတ်ခဲ့ရတဲ့လဲဆိုတဲ့ဖြစ်ပျက်ပုံအစဉ်စဉ်ကိုဇက်ဆုံခင်းပြီးရေးထားတာပါရုရှားကာဝေးဝန်ကြီးဌာနကရုရှားတိုက်လေယာဉ်တွေချဉ်ခတ်သွားတဲ့အခါမှာအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေဟာရုရှားပြည်အောင်စုနယ်နိမိတ်မြင်းကနေကားငယ်ခွေပြန်ခွေသွားပါတယ်လို့ပြောတာပါဒါမဟုတ်ပါဘူး American B-52 Stratofortress တာဝေးပြန်ဗျူဟာပြောက်ဘုံးကျဲလေယာဉ်နှစ်စင်းဟာရူမေးနီးယားနိုင်ငံမှာရှိတဲ့ပင်လယ်ထဲကန်ယူတန်းလေတဲ့အခြေဆိုင်စခန်းကိုသွားတာဖြစ်ပါတယ်နိုင်ငံတကာရေပြင်ပေါ်ကနေပြန်တန်းခဲ့ပြီးတော့ရုရှားကျဲလေယာဉ်တွေနဲ့တွေ့တော့လဲမူလ900လမ်းကြောင်းအတိုင်းဆက်လက်ပြန်တန်းပြီးတော့ခီးပန်းနိုင်ကိုတတ်မှတ်ချိန်ကရောက်ရှိတယ်လို့ဥရောပရှိအမေရိကန်လေတပ်ဖွဲ့ကတနေ့ထဲမှာပဲကြေညာချက်ထုတ်ပြန်ပါတယ်ရုရှားကအဖြစ်အပျက်ကိုတလွဲတွေပြောကြားထားတာတွေကပြည်ရင်းပြည်ပသတင်းတွေလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါရုရှားရဲ့အဓိကရုပ်သံလိုင်းတစ်ကသူ့ရဲ့သတင်းအစီအစဉ်တိုင်းကိုအဲ့ဒီသတင်းထိတ်တန့်တင်ပြီးတော့ကြေညာခဲ့ပါတယ်သတင်းဖတ်ကြားသူကစာရွက်ကနေဖတ်ပြတော့ကာဝေးဝန်ကြီးဌာနမှအထူးသတင်းအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေနေဆက်ကိုဝင်ရောက်လာမှုကနေကာကွယ်တားဆီးလိုက်နိုင်လို့ဖတ်ကြားကြေညာပါတယ် Hindustan Times သတင်းဌာနကလည်းပြည်သက်9တန်းရှိတဲ့သူ့ရဲ့ YouTube စာမျက်နှာမှာအမေရိကန်ကရုရှားကိုစစ်ဖြစ်အောင်ရန်စနေလားပူတင်ကျဲလေယာဉ်တွေအမေရိကန်လေယာဉ်တွေပြန်ဆုတ်သွားအောင်လှုံ့ဆော်လို့သတင်းကောင်းစင်တက်ခဲ့ပါတယ်ရုရှားအဖေလူမှုကွန်ရက်စာမျက်နှာတွေမှာလည်းအဲ့ဒီသတင်းအမှားကြီးကိုလွတ်လပ်တဲ့သတင်းတောင်များဆိုပြီးနာမည်ထိုးထားတာအပါအဝင်အတည်ပြုသတင်းဖြစ်တယ်လို့ကြေညာပါတယ်။ရုရှားကအမေရိကန်အကျိုးစီးပွားရေးနဲ့ဥရောပကမဟာမိတ်တွေကိုအယုံကြည်မဲ့အောင်နဲ့အမေရိကန်ရဲ့နေတိုမဟာမိတ်တွေကြားစိတ်ဝမ်းကွဲအောင်သတင်းထုတ်ဖြန့်ချိမှုတွေကိုတဆိုင်မမတ်လှုံ့ဆော်နေတာဖြစ်ပါတယ်ရှင်။
မယေးသနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးမှားမှန်မသေးချတဲ့အချက်လက်တွေကိုအတည်ပြုသိကြတဲ့ဆိုရင် VOA ရဲ့ Polygraph စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်လေးဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်
ဟမတ်စ်အဖွဲ့နဲ့အပြည့်အခက်ရစေးရေးသဘောတူညီချက်ရဖို့အတွက်အစ္စရေးအစိုးရကိုဖိအားပေးရတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုံသမားသမဂ္ဂကဦးဆောင်ပြီးအထွေထွေသပိတ်ဆင်နွှဲနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာဖမ်းဆီးခံခဲ့ရတဲ့တရားခံတွေကနောက်ထပ်6ဦးသေဆုံးခဲ့ပြီးရက်ပိုင်းကြာမှာပဲအခုလိုအထွေထွေသပိတ်ဆင်နွှဲကြတာပါ။ဒီသပိတ်ကြောင့်ဗန်တွေအများသုံးတိတ်ပို့ဆောင်ရေးနေရာတွေ၊စေယုံတွေ၊စတိုးဆိုင်တွေနဲ့နိုင်ငံရဲ့အဓိကလေဆိပ်စတဲ့နေရာတွေမှာအခက်အခဲတွေနဲ့တွေ့ကြုံနေကြရပါတယ်။မြန်မာဆောင်စီကလာမယ့်အောက်တိုဘာ1ရက်ကနေ15ရက်ကြားတနိုင်ငံလုံးအတိုင်းအတာနဲ့သကောက်စင်းကောက်ယူပြီးရရှိတဲ့အချက်လက်တွေကို2025ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်အသုံးပြုသွားမယ်လို့စက်တင်ဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာစစ်ကောင်စီအကြီးအကဲကပြောထားပါတယ်။2023ခုနှစ်အတွက်သကောက်စင်းဟာပြည်သူတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုလုံခြုံမှုပေးထားတဲ့အတွက်ယုံကြည်ကြည်နဲ့ဖြေကြားဖို့လိုအပ်တယ်လို့လည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်။မြန်မာနိုင်ငံအတွင်းကလက်နက်ကင်အဖွဲ့အစည်းတွေထံကနေလက်နက်နဲ့ဖောက်ခွဲပစ္စည်းတွေတင်ပို့ရန်ကြံစီမှုနဲ့အိန္ဒိယမျိုးသားထောက်လိုင်းအေဂျင်စီ NIA ကမီဇိုရန်ပြည်နယ်မှာရှိတဲ့လူစေဦးကိုဆွဲချက်တင်လိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လက်နက်ခဲယမ်းနဲ့ဖောက်ခွဲပစ္စည်းတွေမှောက်ခိုးတည်ဆောင်တဲ့ကိုယ်ရေးအဖွဲ့စေဦးကိုဆွဲချက်တင်လိုက်ခြင်းဖြစ်ကြောင်းလည်းအိန္ဒိယမျိုးသားထောက်လိုင်းအေဂျင်စီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Joe Gill ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOE ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာပေးပါဝေးကွာလို့လိုရာဆန္ဒပြကြပါသည်ရှင်